Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်အောက်တိုဘာလ30ရက်တောက်ကြနေ냐ပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 32တို့ကနေဓာတ်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လူဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားအရေးနိုင်ငံတကာဆွေးနွေးပွဲတစ်ခုကျင်းပနေချိန်မှာပဲမြို့တော်နီးကသဘုံတွေထိန်းချုပ်ထားတဲ့နေမြေမှာအစိုးရတပ်ကပစ်ခတ်ခဲ့လို့လူ40ထဲမှနေတိတ်ဆုံးသွားပါတယ်တောင်တရုတ်ပင်လယ်ပြင်မှာပိုက်ဆိုင်မှုအတွက်ကာလကြာရှည်အငင်းပွားနေတဲ့ကိစ္စကိုကြားနာစစ်ဆေးဖို့တဟိတ်မြို့နိုင်ငံတကာတရားရုံးကလက်ခံလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနားလောင်နေတူကြီးညာပေးပါပါ
အခုညပိုင်းထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အရင်ဆုံးကြိုတင်မဲတွေစတင်ပေးနေတဲ့ရွေးကောက်ပွဲကာလမှာလုံခြုံရေးနဲ့ပတ်သက်လို့ဘာတွေပြင်ဆင်ထားပါလဲ
။တို့အထူးရဲတွေကိုကျွန်တော်ရွေးကောက်ပွဲမှာအဓိကသူတို့ကျွန်တော်တို့တင်ပေးတာကတော့ရွေးကောက်ပွဲနေ့မှာလုံခြုံရေးတာဝန်ဘယ်လိုဆောင်ရွက်ရမလဲ။ဆောင်ရွက်ရှောင်ရမ်း။အခြေခံတည်သားတင်တဲ့
လုံချုံရေးအထူးရဲတွေကိုတင်နန်းပေးနေတဲ့ဦးအောင်ကျော်ထွေးပြောသွားတာပါတခါမဲဆန္ဒရှင်စီရဲမှာမြို့နယ်အလိုက်လူတွေတောင်းနဲ့ချီပြီးအပိုပါနေတာကိုဘယ်လိုဖြစ်ရှင်းပေးမှာပါလဲလွတ်လပ်ပြီးတရားမျှတလိမ့်မယ်ဆိုတဲ့ရွေးကောက်ပွဲမှာလူနည်းစုရိုဟင်ဂျာတွေမဲပေးခွင့်ရောဘယ်လိုရှိမလဲတခါမြန်မာနိုင်ငံမှာရုပ်ရှင်မှတ်တမ်းလိုမျိုးအမှုပညာပိုင်းဖန်တီးထုတ်လွှင့်ခွင့်တွေရှိလာနေတဲ့အခြေအနေကိုလည်းပြောပြပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်ကကြေညာပေးပါမယ်ရှင
်စီးရီးယားရဲ့နာဂတ်နိုင်ငံရေးအတွက်နိုင်ငံပေါင်း18နိုင်ငံကတန်တမန်တွေအပြင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU ကိုယ်စားလှယ်ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာစတင်ဆွေးနွေးနေပါတယ်ပထမဆုံးအကြိမ်နိုင်ငံဆောင်ဆွေးနွေးပွဲမှာတော့စီးရီးယားသမ္မတဘာရှာအာဆတ်ကိုအားပေးထောက်ခံနေတဲ့ရုရှားနဲ့အီရန်နိုင်ငံတွေလည်းတက်ရောက်ခဲ့တာပါဆွေးနွေးပွဲမှာတော့အီရန်ရဲ့ယန်ဘက်ဆော်ဒီအာရေဗျားလည်းပါဝင်ပါတယ်လူပေါင်းထောင်ချီသေဆုံးပြီးဒုက္ခသည်ပြည်ထနာ IS စစ်သည်ကြွားတွေတပ်ပြင်းမှာခြေကုပ်ယူလာတယ်လို့လုံခြုံရေးပြည်ထနာတွေကြုံနေရတဲ့လင်းလစ်ခွဲကြစီးရီးယားပြည်တွင်းစစ်အဆုံးသတ်ပြီးရေရှည်နိုင်ငံရဲ့အဖြေရှာရမှာသမ္မတအာဆတ်မပါတင်ဘူးလို့ပြောဆိုထားတဲ့အမေရိကန်နဲ့ဆော်ဒီနိုင်ငံကတသဘောတည်းရည်တည်နေတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ခက်ခဲမှဖြစ်ပေမဲ့တိုးတက်မှုရအောင်ဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းအီဂျစ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးမှုမတိုင်ခင်မှာပြောဆိုသွားပါတယ်။ဂျာမန်နိုင်ငံခြားရေးဝန်ကြီးကလည်းပြဿနာတွေအားလုံးကိုညာရင်းချင်းဖြေရှင်းဖို့မဖြစ်နိုင်ဘူးလို့ပြောခဲ့ပေမဲ့ဒီကနေ့တွေ့ဆုံမှုကအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ပြင်သစ်သမ္မတကလည်းပထမအဆင့်အနေနဲ့စစ်သွေးကြွ IS နဲ့အဲနူဆရာအဖွဲ့တွေကိုထိထိရောက်နှိမ်နင်းဖို့လိုအပ်လိမ့်မယ်လို့လည်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်။
စီးရီးယားနိုင်ငံမြို့တော်အနီးကတပုံတွေထိန်းချုပ်ထားရတဲ့မြေကလူစီကားရနေရာတစ်ခုကိုအစိုးရတပ်တွေကမီဇိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒီကနေ့မှာပဲလူ40ထဲမှနေတည်ဆုံခဲ့တဲ့အကြောင်းစီးရီးယားအရေးစောင့်ကြည့်အခက်ခတ်သူတွေကပြောပါရယ်ဒမတ်စကတ်မြို့တော်ရှေ့မြောက်ဘက်ကဒူမာအရက်မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွင်းနောက်ထပ်လူ100လောက်ဒဏ်ရာရခဲ့တယ်လို့လည်းပရတင်အခြေစိုက်စီးရီးယားလူအခွင့်အရေးစောင့်ကြည့်လှုပ်ရှားမှုအဖွဲ့ကပြောဆိုခဲ့ပါရယ်တည်ဆုံလူအရေးအတွက်ပိုတိုးလာနိုင်တယ်လို့လည်းဆိုပါရယ်ဒီကနေ့နေ့လယ်ပိုင်းအထိဆက်လက်ဖြစ်ပွားနေတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့စီးရီးယားအစိုးရဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။တပုံတို့ရဲ့အမခန်နေမြင်းနဲ့ဆက်ဆက်နေတဲ့ဒူမာအရက်မှာတော့အတိုက်ခံတဲ့အစိုးရတပ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေပုံမှန်လိုလိုဖြစ်ပွားလေးရှိပါတယ်။
ဤရန်နိုင်ငံတဟီရန်မြို့ကဆွေမျိုးတွေစီကိုလွန်ခဲ့တဲ့သပတေးနှစ်ပတ်လောက်ကပဲအလဲပတ်သွားခဲ့တဲ့အမေရိကန်ဤရန်နိုင်ငံသားခံယူထားသူစီဝါရီသမား2ကိုဤရန်အာဏာပိုင်ကဖမ်းဆီးလိုက်ပါတယ်။ဒူဘိုင်းခြေဆိုင်လာချန်းရေနံကုမ္ပဏီရဲ့မဟာဗျူဟာစီမံကိန်းဌာနအကြီးအကဲ CMX နာမဇီကိုတော့ဤရန်တော်လှန်ရေးပြည်ဆောင်တပ်ကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်း Wall Street Journal ကဖော်ပြခဲ့တာပါ။ဤရန်တော်လှန်ရေးပြည်ဆောင်တပ်ဟာအစိုးရကိုအတိပေးစရာမလိုပဲဤရန်နိုင်ငံရဲ့အုပ်ချုပ်ဘာသာရေးခေါင်းဆောင်အယာတူလာအလီခါမနီကိုတိုက်ရိုက်အစီရင်ခံတင်ပြရတဲ့လူချုပ်ရေးတပ်ဖွဲ့တစ်ခုဖြစ်ပါတယ်။ဤရန်ကလျာစီစဉ်နေတဲ့ပတ်သက်လို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ဒီလ18ရက်နေ့မှာစတင်အသက်ဝင်ခဲ့ပြီးရပိုင်းလောက်ကြာမှာပဲဖမ်းဆီးမှုဖြစ်ခဲ့တာပါဖမ်းဆီးခံရမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုတာမျိုးမရှိသေးပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးယာဗက်ဇာရီတို့မနေ့တုန်းကဆွေးနွေးမှုတွေအတွင်းမှာတော့အီရန်နိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ပြောဆိုထားပါတယ်
ကွာဒနာမိုစစ်အချင်းစကားမှာထိမ့်သိမ်းထားတဲ့ဆော်ဒီနိုင်ငံဖွားရှက်ကအမာကိုပြန်လွတ်ပေးလိုက်ပါပြီ။ပရတိန်နိုင်ငံမှာနေထိုင်တဲ့အမာဟာနိုင်ငံထဲကိုဒီကနေ့နောက်ပိုင်းမှာရောက်ရှိလာဖို့ရှိတယ်လို့ပရတိန်နိုင်ငံခြားရေးဝန်ကြီးဖီလစ်ဟာမန်ကဒီကနေ့တောက်ကြနေမှာပြောပါရယ်။2002ခုနှစ်ကတည်းကကျူဘာမှာရှိတဲ့အမေရိကန်တို့ရဲ့ကွာဒနာမိုစစ်အချင်းစကားမှာထိမ့်သိမ်းထားကြတဲ့ကသူ့ကိုဘာအမှုနဲ့မှတရားစွဲဆိုရမျိုးမရှိသလိုရုံးတင်စစ်ဆေးရမျိုးလည်းမရှိခဲ့ပါဘူး။ We Stand With Shaka ကမ်ပိန်းပူးတွဲညွှန်ကြားသူတစ်ယောက်ဖြစ်တဲ့ Andy Worthington ကတော့အမာရဲ့လက်ခံနိုင်စရာမရှိတဲ့ကြောက်စရာအဖြစ်ဆိုကြ ီအဆုံးသတ်သွားတဲ့အတွက်ကျေနပ်အားရမိတယ်လို့ဒီကနေ့မှပြောပါရယ်။အော့စမာဘင်လာဒင်နဲ့တွေ့ခဲ့တယ်လို့တာလီဘန်တပ်ခိုက်ရေးအဖွဲ့ငယ်တခုကဥဆောင်ခဲ့တယ်ဆိုရဲဆွဆွဲချက်နဲ့အမေရိကန်အာဏာပိုင်တွေကအာမာကိုအာဖဂန်နိုင်ငံမှာ2000ခုနှစ်ကထိန်းသိမ်းထားခဲ့ပါရယ်။အာမာကတော့မိသားစုနဲ့အတူအာဖဂန်မှာလူမှုရေးလုပ်ငန်းတွေကိုလုပ်နေခဲ့တာလို့ဆိုပါရယ်။သူကကွာတာနာမိုအချင်းစခန်းကနေ2009မှာလွတ်ပေးဖို့ဖြစ်ပေမဲ့လည်းဆက်ပြီးထိန်းသိမ်းခံထားခဲ့ရတာဖြစ်ပါရယ်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တမန်မာဝိုင်းစီစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါဗျ။တောင်တရုတ်ပင်လယ်ပြင်တွင်ပိုင်ဆိုင်မှုတွေကာလကြာရှည်အငင်းပွားနေတဲ့ကိစ္စကိုကြားနာစစ်ဆေးဖို့ The Hague မြို့နိုင်ငံကတရားရုံးကလက်ခံလိုက်ပါဗျ။တရုတ်နိုင်ငံရဲ့ကန့်ကွက်မှုကိုပယ်ချပြီးဖိလစ်ပိုင်နိုင်ငံရဲ့တိုင်ချချက်ကိုတရားရုံးကလက်ခံလိုက်တာပါ။အခုမှုနဲ့ပတ်သက်လို့ဘယ်တရားရုံးကစီရင်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးမေးခွန်းထုတ်နေချိန်မှာပဲနိုင်ငံကတရားရုံးကတော့ကုလသမဂ္ဂပင်လယ်ရေကြောင်းဥပဒေဆိုင်ရာသဘောတူညီချက်ကိုအဓိပ္ပာယ်ဖွင့်ဆိုချက်ပေါ်မှာသဘောထားကွဲလွဲမှုနဲ့သက်ဆိုင်တယ်လို့လည်းကြာသပတေးနေ့ကဆုံးဖြတ်ခဲ့ပါတယ်။တရုတ်နိုင်ငံကတော့ပင်လယ်ပြင်ထဲကကျွန်းတွေကိုအချုပ်ချာအာဏာပိုင်ဆိုင်မှုတွေအငင်းပွားနေတာဖြစ်တဲ့အတွက်နိုင်ငံကတရားရုံးကစီရင်ပိုင်ခွင့်မရှိဘူးလို့ပြောဆိုထားတာပါ။တရုတ်နိုင်ငံအနေနဲ့အမှုကိုကြားနာစစ်ဆေးရမှာပါဝင်မှာမဟုတ်တယ်လို့နောက်ဆုံးဆုံးဖြတ်ချက်ကိုလည်းလက်ခံမှာမဟုတ်ဘူးလို့တရုတ်စစ်မြင့်တန်တမန်တူကလည်းဒီကနေ့မှာပဲထပ်မံပြောဆိုလိုက်ပါတယ်။အမှုမှာလိုက်ပါဆောင်ရွက်သွားမဲ့ဖိလစ်ပိုင်ရှင်းနေဖွဲ့ရဲ့အကြီးကဲဖလိုရင်ဟီလ်ဘေးကတော့တရားရုံးရဲ့ဆုံးဖြတ်ချက်ဟာအငင်းပွားနေတဲ့နိုင်ငံတွေကြားမှာငင်းငင်းချမ်းချမ်းနဲ့ပလိုက်မှုမရှိဘဲဖြစ်ရှိမှုကြိုးစားမှုတွေနဲ့ကြီးမားတဲ့ခြေလှမ်းတရားဖြစ်တယ်လို့ကုလသမဂ္ဂပင်လယ်ရေကြောင်းဥပဒေဆိုင်ရာသဘောတူညီချက်အရဖိလစ်ပိုင်နိုင်ငံရဲ့လုတ်ပိုင်ခွင့်ကိုအတိအမှတ်ပြုရရောက်တဲ့အတွက်ကြိုးဆိုတဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုတဲ့အကြောင်းကာဝေးဝန်ကြီးဌာနအစ်မြင့်ရာရှိတူကပြောဆိုခဲ့တာပါ။
တရုတ်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံအကြားလှုပ်လှက်စွာကုန်သွယ်ရေးပစိဖိတ်ရဲဝန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက် TPP လိုမျိုးဒေသရင်းမှာဖန်တီးနိုင်ရေးရည်ရွယ်ပြီးတော့သုံးနှစ်ခွဲလောက်အကြာမှာပထမဆုံးအကြိမ်ဖြစ်ကုန်သွယ်ရေးဝန်ကြီးတွေတောင်ကိုရီးယားနိုင်ငံဆိုးမျိုးရောမှာဒီကနေ့တွေ့ဆုံကြပါတယ်။သုံးနိုင်ငံကောင်ဆောင်တွေရဲ့တင်းငွေနဲ့ထိပ်သီးစည်းဝေးပွဲမတိုင်မီမှာပဲစီးပွားရေးဆိုင်ရာဆွေးနွေးပွဲတွေကျင်းပခဲ့ကြတာပါ။သုံးနိုင်ငံပေါင်းရင်ကမ္ဘာစီးပွားရေးရဲ့20ရာခိုင်နှုန်းထိရှိပေမဲ့လည်း2012ခုနှစ်ကတည်းကအပြန်အလှန်တင်းမာမှုတွေရှိခဲ့တဲ့အတွက်ဒေသရင်းစီးပွားရေးနဲ့ကုန်သွယ်မှုတွေမှာပူပေါင်းဆောင်ရွက်မှုတွေကိုထိခိုက်ခဲ့ရပါတယ်။သုံးနိုင်ငံကုန်သွယ်ရေးဆွေးနွေးပွဲမှာကိုယ်စားလှယ်ဖြစ်တက်ရောက်လာတဲ့တရုတ်နိုင်ငံကကုန်သွယ်ရေးကိုယ်စားလှယ်ဇန်ရှန်ကတော့မကြသေးခင်ကတရုတ်နိုင်ငံမှာစီးပွားရေးကျဆင်းမှုတွေနဲ့ကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာအာရှတိုက်ကစီးပွားရေးအင်အားကြီးနိုင်ငံတွေအနေနဲ့ဒေသရင်းကုန်သွယ်မှုတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေအားကောင်းလာအောင်လုပ်ဖို့လိုတဲ့အကြောင်းပြောကြားသွားပါတယ်။သုံးနိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးဇုန်နဲ့မြင်ထူထောင်ဖို့သဘောတူခဲ့ကြသလိုအာရှတိုက်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက် RCEP ဖန်တီးနိုင်မဲ့မဟာဗျူဟာတွေကိုလည်းသုံးနိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပါတယ်။နိုင်ငံပေါင်း16နိုင်ငံပါဝင်မဲ့သဘောတူညီချက်ကို2013ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပေမဲ့နှုတ်နှင်းကြံ့ကြာမှုတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ဥရောပကဒုက္ခသည်ပြဿနာကိုညီညီမျှမျှခွဲဝေကင်တွယ်နိုင်မှုနေဆက်ကာကွယ်ရေးဌာနတစ်ခုဖွင့်လှစ်ရေးအပါအဝင်ရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့မူဝါဒတရားပြင်ဆင်ချမှတ်ဖို့ဂျာမနီနိုင်ငံသားရဲ့ဝန်ကြီးကဥရောပသမဂ္ဂကိုတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေအဓိကဝင်ရောက်ရာနေရာတွေမှာလက်ခံရေးဌာနတွေဖွင့်လှစ်ဖို့လိုပေမဲ့ EU နိုင်ငံတွေကြားညီညီမျှမျှတာဝန်ယူနိုင်မဲ့စနစ်တရားရှိဖို့လည်းလိုတယ်လို့ဂျာမနီနိုင်ငံသားရဲ့ဝန်ကြီး Frank Walter Steinmeier ကပြောဆိုခဲ့တာပါ။ဂရိသမရနဲ့ဂျာမနီနိုင်ငံသားရဲ့ဝန်ကြီးတို့အေသင်မြို့မှာကြာသပတေးနေ့ကတွေ့ဆုံခဲ့တဲ့အချိန်မှာပဲဒုက္ခသည်တွေလည်းထပ်ရောက်လာနေပါတယ်။ပင်လယ်ပြင်မှာတူရကီသမောတဆင်ကကတင်ခဲ့တဲ့ဆီးရီးယားဒုက္ခသည်150လောက်ဂရိနိုင်ငံလက်စ်ပိုကျွန်းကိုရောက်လာခဲ့တာပါ။ဒုက္ခသည်တွေဟာမြေထဲပင်လယ်ကိုဖျက်ဆီးလာခြင်းကလေးငယ်တွေပါဝင်လူ3000ကျော်သေဆုံးခဲ့တဲ့အကြောင်းလဲကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောဆိုထားပါတယ်။ရှေ့လေပိုင်းအာဖရိကနဲ့အာရှနိုင်ငံတွေမှာလက်နက်ကင်ပိပကတ်တွေနဲ့စီးရင်နှုံးပမှုတွေကနေလွတ်မြောက်ဖို့ဥရောပမှာအခြေချနေထိုင်ခွင့်ရဖို့အတွက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကဂရင်းနိုင်ငံကနေတဆင့်အထူးကဝင်ရောက်နေကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းမှာတုန်းကတော့ဥရောပတမကအီးယူနေနဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူ300,000ကိုနိုင်ငံ28နိုင်ငံမှာခွဲဝေလက်ခံမှုအစီအစဉ်တစ်ရပ်ကိုအတည်ပြုခဲ့ပါတယ်။ဒါမှမဟုတ် EU ဖွဲ့ဝင်နိုင်ငံအသစ်တွေဖြစ်ကြတဲ့အရှေ့ဥရောပနိုင်ငံတချို့ကတော့ဒုက္ခသည်တွေကိုမျှဝေလက်ခံရေးအတွက်ကိုငြင်းဆန်နေကြပါတယ်။
အမေရိကန်ကောင်ဂရက်လွှတ်တော်ကတောက်ကြနေမှာနောက်ဆုံးအတည်ပြုချက်ပေးပြီးရင်ရရှိမပြေလည်မှုတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်အစိုးရအနေနဲ့ဘဏ္ဍာရေးကိစ္စကို၈နှစ်ရွေးကောက်ပွဲကျင်းပချိန်အထိနဲ့ရွေးကောက်ပွဲလွန်ကာလအထိဥပဒေကြောင်းအရအနေနဲ့ကင်းကင်းဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်။ဥပဒေကြောင်းဟာအစိုးရရဲ့နှစ်နှစ်တာအသုံးစရိတ်ပမာဏကိုသတ်မှတ်ပေးထားပြီး2019ခုနှစ်အစောပိုင်းအထိငွေချေးငှားနိုင်မှုအကန့်အသတ်ကိုမြင့်တင်ပေးထားတာပါ။ဒါအပြင်ဘ ਹੁ အစိုးရကအစိုးရဌာနတွေအကိုတစိုက်တစ်ပိုင်းပိတ်ရမယ့်အခြေအနေကလည်းရှောင်ရှားနိုင်စေမှာဖြစ်တယ်လို့မစ္စတာအိုဘားမားရဲ့သမ္မတသက်တမ်းကာလအတွင်းကြွေးမီမဆက်နိုင်တဲ့အဖြစ်ကလည်းလွတ်ကင်းသွားစေပါလိမ့်မယ်။လွတ်တော်ကိုစလဲရီကတည်ဆောင်ရွက်မှုကိုပုတ်ထူးနေမှာအတည်ပြုပေးခဲ့တာပါ။အထက်လွတ်တော်ကလည်းအောက်လွတ်တော်ကအတည်ပြုပြီးရင်24နာရီကြာမှအတည်ပြုပေးနိုင်ွယ်ရှိပါတယ်။ Republican ထိန်းချုပ်ထားတဲ့လွတ်တော်နေရာစလုံးမှာ Democrat နဲ့ Republican တို့ကြားဘဏ္ဍာရေးအသုံးစရိတ်နဲ့ပတ်သက်ပြီးနှစ်ပေါင်းအတန်ကြာအောင်ညှင်းပွားနေခဲ့ရတာလည်းဖြစ်ပါတယ်။
မြန်မာဒီမိုကရေစီပွဲချုပ် NLD ပါတီကလွတ်တော်ကိုယ်စားလှောင်းတူးနဲ့ပါတီဝင်တချို့ကိုရန်ကုန်တိုင်းဒေသကြီးတာကီတာမြို့နယ်မှာမဲဆွယ်စည်းဝေးဆင်းနေတဲ့အချိန်မနေ့ကဓာတ်နဲ့ခုတ်တက်ခဲ့ခံရတဲ့နေပတ်သက်လို့နိုင်ငံရေးပါတီတွေနဲ့တက်ကြွလှုပ်ရှားသူတွေကပြစ်တင်ရှုတ်ချလိုက်ကြပါတယ
်။တောက်ကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာမဲပေးဖို့အဆင်မပြေသူတွေမနေ့ကစလို့ကြိုတင်မဲတွေနိုင်ငံတော်မှာစတင်ပေးနေကြပြီဖြစ်ပါတယ်။နိုင်ငံတာဝန်နဲ့ခရီးထွက်ဖို့ရှိနေတဲ့နိုင်ငံဝန်ထမ်းတွေကိုနိုဝင်ဘာ၆ရက်နဲ့၇ရက်မှာကြိုတင်မဲပေးခွင့်ရတာဖြစ်ပါတယ်။ကြိုတင်မဲ့ကောက်ခံမှုတွေကိုဥရောပသမဂ္ဂရဲ့ရွေးကောက်ပွဲလေ့လာဆောင်ကြည့်ရေးအဖွဲ့ကလည်းလာရောက်လေ့လာနေပါတယ်။ APAFP သတင်းဆောင်ပါတွေကိုအခြေခံပြီးတော့နန်းလောင်ကတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံမှာကြိုတင်မဲ့ဆန္ဒတွေကိုစတင်ပေးနေရမှာဥရောပသမဂ္ဂရွေးကောက်ပွဲဆောင်ကြည့်လေ့လာရေးအဖွဲ့ကရန်ကုန်မြို့ကရွေးကောက်ပွဲကော်မရှင်ရုံးတွေမှာဒီကနေ့လိုက်ပြီးတော့ဆောင်ကြည့်လေ့လာနေပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာလ၈ရက်နေ့ကျရင်မဲမပေးနိုင်တဲ့လုံခြုံရေးဝန်ထမ်းတွေနဲ့နိုင်ငံဝန်ထမ်းတချို့ကကြိုတင်မဲပေးကြရတာပါ။ဒီရွေးကောက်ပွဲဟာ25နှစ်အတွင်းလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မယ်လို့ခမန်းပြောဆိုမှုတွေရှိနေတယ်လို့ပြီးခဲ့တဲ့၄နှစ်မှာတော့စစ်အစိုးရရဲ့49နှစ်ကြာတိုက်ရိုက်အုပ်ချုပ်မှုကနေဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့လမ်းပွင့်သွားခဲ့ပါတယ်။ကြိုတင်မဲပေးမှုတွေကိုလိုက်ပြီးလေ့လာဆောင်ကြည့်နေတဲ့ဥရောပရွေးကောက်ပွဲဆောင်ကြည့်လေ့လာရေးအဖွဲ့ဝင်တဦးဖြစ်တဲ့Ibahad Lau ga akhu lo pyo ba de.
We are here to deliver an assessment of the entire electoral process not just related to the election day. So we are looking
at ယူကပွဲကျင်းပမယ့်ရက်တစ်သက်အတွက်မဟုတ်ဘဲယူကပွဲကာလတစ်လျှောက်လုံးလေ့လာဆောင်ကြည့်ဖို့ကျွန်တော်တို့ရောက်နေတာပါ။မဲဆွယ်စည်းရုံးနဲ့ကာလမှာလည်းစောင့်ကြည့်နေပါတယ်။ယူကပွဲပြီးချိန်သတင်းပတ်အနေနဲ့အထိပါလေ့လာဆောင်ကြည့်ပြီးတွေ့မြင်ရတဲ့ခြေလက်တွေကိုစုပေါင်းပြီးတော့လည်းဆန်းစစ်မှုတွေလုပ်သွားမှာပါ။
မနေ့ကြာရာပရိနေကစတင်တဲ့ကြိုတင်မဲပေးမှုနဲ့ပတ်သက်လို့ဘသူတွေကဘလို့မဲပေးရမယ်ဆိုတာတိတ်မရှင်းလင်းကြတဲ့အကြောင်းရက်ွက်အုပ်ချုပ်ရေးမှူးတူဦးဖြစ်တဲ့ဦးရွှေရန်ကအခုလိုပြောပါရယ
်ဖြစ်ပြီမနေ့ကစပြီးတော့မဲပေးမဲ့လူတွေလာတယ်သူတို့ဒီတိချက်29ရက်နေ့ဖြစ်တယ်ဆိုတာသိတဲ့လူရှိတယ်လို့မသိတဲ့လူရှိတယ်သိတဲ့လူကလည်းဘယ်လိုအနေအထားမျိုးမှာကြိုတင်ဆန္ဒမဲပေးနိုင်မလဲသူတို့အဲ့ဒါတော့မသိ
ရက်ွက်ထဲကရွေးကောက်ပွဲကော်မရှင်အရာရှိတွေကရက်ွက်ထဲထိဆင်းပြီးဘလို့မဲပေးရမယ်ဆိုတာနဲ့ဘာတွေလိုရဲဆိုတာကိုကားတွေနဲ့လိုက်ပြီးကြေညာပေးမယ်လို့ဦးရွှေရန်ကပြောပါတယ်ပြည်ပနိုင်ငံတွေမှာကြိုတင်မဲပေးတဲ့အချိန်တုန်းကပြဿနာတွေတွေ့ကြုံခဲ့ရတဲ့အတွက်လဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကတောင်းပန်ခဲ့ပါသေးတယ်လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့လုံခြုံရေးအရာဘလို့ပြင်ဆင်ထားရဲဆိုတာကိုရဲတွေကိုသင်တန်းပေးနေတဲ့ဦးအောင်ကျော်ထွေးကအခုလိုပြောပါတယ
်တို့အထူးရဲတွေကိုကျွန်တော်ရွေးကောက်ပွဲမှာအဓိကသူတို့ကျွန်တော်တို့တင်ပေးတာကတော့ရွေးကောက်ပွဲနေ့မှာလုံခြုံရေးတာဝန်ဘယ်လိုဆောင်ရွက်ရမလဲဆောင်ရံရှောင်ရံနောက်အခြေခံတည်သားတင်တဲ့ရွေးကောက်ပွဲဆိုင်ရာဥပဒေနဲ့အခြေခံနည်းဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့တင်ကြပြီပ
ါလာမယ့်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲအတွက်ဥရောပသမဂ္ဂကနေရေရှည်စောင့်ကြည့်မဲ့သူအယောက်30နဲ့ရေတိုးစောင့်ကြည့်မဲ့သူ62ယောက်ပါဝင်ပြီးနိုင်ငံတော်လုံးမှာလေ့လာစောင့်ကြည့်သွားမှာပါအမေရိကန်နိုင်ငံအခြေစိုက်ကာတာစင်တာကလည်းရွေးကောက်ပွဲလေ့လာစောင့်ကြည့်သူတွေကိုစေလွှတ်သွားမှာဖြစ်ပါတယ်ရှင်
နန်းလောက်ပြပြသွားတာပါအခုမက်ဆီယမ်မှာလူပိုနေတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမက်ဆီယမ်မှာအမည်စင်းတဲ့လူတွေပို့ပြီးတော့ပါနေတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီကိစ္စကိုအရေးယူဆောင်ရွက်ပေးဖို့ NLD ပါတီကရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားထားပါတယ်လောလောဆယ်မန္တလေးတိုင်းနဲ့တနင်္သာရီတိုင်းတွေမှာမက်ဆီယမ်နဲ့လူပိုပါနေတာတွေကိုတွေ့နေရတယ်လို့ဒေသခံ NLD ပါတီကိုယ်စားလှယ်လောင်းတွေကပြောနေကြတာပါဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်
ရွေးကောက်ပွဲနီးလာချိန်မှာပဲမဲစီရင်ထဲမှာလူပိုအမည်စင်းတွေပါနေတာကြောင့်သ တတိထားပြီးရကြေးအဆင့်ထိစီစစ်ဆောင်ရွက်ကြဖို့ NLD ပါတီဘဟုကသူ့ရဲ့ပါတီဝင်တွေကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းတတိပေးချက်ထုတ်ပြန်ထားပါတယ်။မန္တလေးတိုင်းမဟာအောင်မြေမြို့နယ်မှာဆိုရင်လူတောင်းကနန်းကျော်မဲဘို့စီရင်နဲ့ပါနေတာကို NLD ပါတီကစစ်ဆေးတွေ့ရှိခဲ့ရတယ်လို့ NLD ပါတီမန္တလေးတိုင်းရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဝင်ဦးရွှေလှက VOA ကိုပြောပါတယ်။
မဟာအောင်မြူကွင်းစစ်ဆေးဖို့ကျွန်တော်ဒါအကြောင်းကြားတဲ့အခါမှာသူတို့ညို့နေကအရင်ဆုံးတက်လာတာတွေပါရက်ွက်ကြီးစွန်၄ရက်ွက်လောက်ကိုဆင်းကြည့်လိုက်တဲ့အခါမှာမဲသရင်နဲ့မဲ့လူနေထိုင်ခြင်းမရှိဘဲနဲ့လူတွေပိုနေတာတောင်းကနန်းထီအောင်တွေ့တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့တော့တင်ပြတဲ့အခါမှာသူတို့မြို့နယ်ကော်မရှင်တွေကဒါနဲ့ပတ်သက်လို့သူတို့ဖြည့်ရှင်းပေးနိုင်ခြင်းမရှိပါဘူ
းတနင်္သာရီတိုင်းဘေးမြို့မင်းကြံရက်ွက်မှာဆိုရင်လေရက်ွက်တစ်ခုတည်းမှာတင်လူ900ကျော်မဲဆင်းတဲ့အပူပါနေတယ်လို့တနင်္သာရီတိုင်းမဲဆန္ဒနဲ့အမှတ်နှစ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ကြီးချိုကပြောပါတယ
်။နံပါတ်၁နဲ့မြေကမြင်းငယ်ရက်ွက်မှာတော့တော်တော်လေးကိုပို့နေတာတွေ့သွားရပြီ။လူ900ကျော်လောက်ပို့တယ်လို့ပြောတယ်။အခုကျမတို့တွေကရက်ွက်တိုင်းကိုနိုးဆော့စာပို့ပြီးကျမတို့မဲဆင်းရင်မတိုက်ရသေးဘူး။ရွေးကော်ကိုသွားပြောနေတယ်ခရိုင်ရွေးကော်အဲ့တော့သူကနေင်းနေ့မှကျမတို့ကိုမဲဆင်းထုတ်ပေးမယ်ဆိုပြီးပြောနေတယ်။ရက်ွက်မဲဆင်းကိုတော့ထုတ်ပေးလိုက်ပြီလို့ပြောတယ်။ဒါပေမဲ့အခုမြင်းငယ်ရက်ွက်ကတော့မဲဆင်းတွေပို့နေတယ်။ကျမတို့အခုရက်ကြီးတိုင်းကိုစာပို့ပြီးတော့ကျမတို့ဆက်ဆင်းနေကြပြီ
။မဲဆင်းနဲ့လူပိုပါနေတာကိုစစ်စစ်ပြီးတင်ပြနိုင်မယ်ဆိုရင်ရွေးကောက်ပွဲနေ့မတိုင်ခင်ပြန်လည်ပြင်ဆင်ပေးသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောကြောင်းဦးရွှေလာကဆိုပါတယ်။
အဲမဲဆင်းနဲ့ပတ်သက်လို့သူတို့ကပြောတာတော့ရုပ်ွက်တိတွေရိုက်တဲ့အခါတော့ဒီပုံစံ6တက်ချောင်း6နဲ့ရင်းတော့အိမ်တော်လူစင်းတွေဝင်ထားပြီးတော့လူတွေကတခြားတနေ့တစ်ကြိမ်ပြောင်းသွားပြီးအိမ်တော်လူစင်းကြတော့မပြောင်းလို့ကြံနေတဲ့သဘောမျိုးပြောပါတယ်တကယ်လို့ဒါအထောက်အထားတိတိကျကျနဲ့ပူရှန်နေတာဒီကိုတင်ပြနိုင်တော့သူနောက်ဆုံးမဲဆင်းစစ်ဆေးတဲ့အချိန်ထိအောင်ပယ်ဖြတ်ပေးမယ်လို့ပြောပါတယ
်အခုလို့မဲဆင်းမမှန်ကန်တာတွေများလာရင်ရွေးကောက်ပွဲမှာမမျှတာတွေရှိလာနိုင်ကြောင်းလွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ကြီးချိုကထောက်ပြပါတယ
်။မင်းစင်းရင်ကိုတိုင်ကလည်းမမှန်ကန်ကန်ရှိမှပဲ။ဒီမှာကမတ်ပူကြောင်းမှာပေါ့။မင်းစင်းရင်အလွန်မင်းပုံနေတယ်ဆိုတာဒါချိန်ရမနေတော့ဘူးလေ။ထွက်တာတရားအချိန်ပဲဒီဟာအကြည့်ပဲယူရတော့မယ်စင်းရင်ဖြစ်ပါတယ်။မင်းစင်းပုံနေတယ်ဆိုတဲ့ဟာကျမတို့အဖို့ကတော့ချိန်ခိုင်တဲ့နာမှုရှိနိုင်တယ်။အဲ့ဒါမမျှတာဘူးလို့ပဲပြောရမယ်
။နိုဝင်ဘာရှိရဲ့ရွေးကောက်ပွဲနေ့မှာလွှတ်တော်ကိုယ်စားလှယ်လောင်းတယောက်အတွက်မဲယုံကိုယ်စားလှယ်တဦးနဲ့အကူကိုယ်စားလှယ်တဦးစုစုပေါင်း2ဦးမဲယုံမှာလာရောက်စောင့်ကြည့်ခွင့်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားပေမဲ့လောလောဆယ်မန္တလေးမှာတော့မဲယုံစောင့်ကြည့်ဖို့ကိုယ်စားလှယ်တဦးစီသာခွင့်ပြုမယ်ဆိုပြီးမန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ကနှုတ်မိတ်နဲ့ပြောဆိုလာတဲ့အပေါ်မန္တလေးတိုင်းမှာရှိတဲ့ NLD ပါတီနဲ့အခြားပါတီတွေကကန့်ကွက်ထားကြောင်းဦးရွှေလာကပြောပါတယ်
အဲမဲပေးမယ်နေမယ်ကျွန်တော်တို့ကမနေ့9နာရီလောက်ကနေပြီးတော့မဲရည်တွက်ပြီးလို့ဒီမဲဒုတ်တွေကိုမြို့နယ်ကော်မရှင်ရုံးတည်သွားပြီးနောက်ဆုံးပြီးမဲစင်းတွေအပိသက်ပြုစုပြီးတဲ့အချိန်ဆိုလို့ရှိရင်နာရီ20လောက်ကျွန်တော်တို့ကမဲယုံကိုယ်စားလှယ်တွေကမဲလက်မှတ်တွေပို့တဲ့မြို့နယ်ကော်မရှင်ကြည့်အောင်လိုက်ပါဆောင်ရဲမှာဖြစ်တဲ့အတွက်ဒီနေ့အောင်တဲနဲ့ဆိုရင်တို့ကဘလို့မှတို့မလုံလောက်ဘူးပေါ့မလုံလောက်တဲ့ပြင်ဦးမှာကျွန်တော်ကဒီမဲရည်တွက်တဲ့ခါကြည့်ဖို့မဲပေးတဲ့ခါကြည့်ဖို့မဲလက်မှတ်တွေစစ်ဆေးဖို့မယ်လူမလုံလောက်တဲ့အတွက်မစစ်စည်းနိုင်လို့ဒီမဲ့အမှားယွင်းဖြစ်သွားရင်ကျွန်တော်ဒီကိုယ်စားလှယ်လောင်းနေရောပါတီတွေအတွက်ကိုနစ်နာဆုံးရှုံးမှုတွေအများကြီးပေါ်နိုင်တယ်။တကယ်လို့ဒါမမှန်မကန်ဆောင်ရွက်မှုတွေလွဲမှားမှုတွေကြီးကြီးကျယ်ကျယ်ဖြစ်သွားရင်ကိုယ်စားလှယ်တောင်ရှုံးသွားနိုင်တဲ့အတွက်အခုတချို့မျိုးနယ်တွေကဒါကိုခွင့်မပြုဘဲကန့်သတ်ထားလို့ကျွန်တော်တိုင်းကော်မရှင်ကိုတင်ပြပါတယ်
။မန္တလေးတိုင်းနဲ့တနင်္သာရီတိုင်းမှလိုပဲအခြားတိုင်းနဲ့ပြည်နယ်တွေမှာလည်းမဲဖို့စီရင်တွေရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။
မဲဆင်းတွေမှာလူတွေပိုနေတာကိုကော်မရှင်ကဖြေရှင်းမပေးနိုင်သေးတဲ့အကြောင်းကိုညံဝင်းအောင်ပြောပြသွားတာပါ။နိုဝင်ဘာ၈ရက်မှာ25နှစ်အတွင်းပထမဆုံးချိန်အဖြစ်လွတ်လပ်ပြီးတော့တရားမျှတတယ်လို့ဆိုတဲ့ရွေးကောက်ပွဲကိုကျင်းပမှာဖြစ်တဲ့အတွက်မြန်မာလူမှုအများပြားဟာမဲယုံတွေမှာစံထားမဲသွားပေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းမဲစံထားပေးရမှာပါဝင်ခွင့်မရတဲ့လူနည်းစုရိုဟင်ဂျာတွေအတွက်တော့အခုလိုရွေးကောက်ပွဲဟာပိုးပြီးတော့နစ်နာဆုံးရှုံးမှုတွေသာကြုံတွေ့ရနိုင်တဲ့အကြောင်း VOA သတင်းတောက်ခက်တီအာနွေစစ်တွေကနေသတင်းပေးပို့ထားတာကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင်
။ဓာပိန် IDP ဒုက္ခသည်စခန်းကစာတင်ကြောင်းမှာကျောင်းသူကျောင်းသား100လောက်ကိုစာတင်ကြပေးနေသူကကိုမောင်နီဖြစ်ပါတယ်။ရခိုင်ပြည်တွင်းဘာသာရေးပြစ်ပခတွေဖြစ်ပွားပြီးချိန်နောက်ပိုင်းတခန်းထဲသာရှိတဲ့အကြောင်းကို2012ခုနှစ်တုန်းကဆောက်လုပ်ခဲ့တာပါ။ အဲ့ဒီပြည်ပခါတွေကြောင့်လူနည်းစုရိုဟင်ဂျာတသိန်းကျော်ဟာအခုလိုရွှေပြောင်းစခန်းတွေမှာနေထိုင်နေရတာပါဒီနေ့အစောပိုင်းတုန်းကလည်းသမရဦးသိန်းစင်ကရိုဟင်ဂျာတွေရဲ့မဲပေးခွင့်ကိုရုပ်သိမ်းခဲ့ပါသေးတယ်ဒါပေမဲ့ကိုမောင်နီကတော့နိုဝင်ဘာ10ရက်ရွေးကောက်ပွဲရလဒ်ကိုမျှော်လင့်နေပါတယ
်ဆဲလက်ရှင်မှာတရားနိုင်ငံဘူးလို့
ဒေါန်ဆန်းစုကြည်ပါတီအနိုင်ရပြီးကျွန်တော်တို့အတွက်တစုံတရာလှုပ်ပေးလိမ့်မလားဆိုတာမျှော်လင့်မိပါတယ်သူ့အနေနဲ့ဘယ်လိုအစီအစဉ်ရှိတယ်ဆိုတာကိုမသိပေမဲ့အတိုင်းအတာတစ်ခုထိတော့လှုပ်ပေးနိုင်ကောင်းပါရဲ့ဗျာ
ဒါပေမဲ့မဲဆွယ်စည်းရုံးမှုကာလအတွင်းဒေါန်ဆန်းစုကြည်ဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးပြောဆိုခဲ့တာမျိုးမရှိပါဘူး။ရခိုင်ပြည်နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးတန်းခကျော်ကလည်းမွတ်စလင်လူနည်းစုတွေအရေးပါတီမူဝါဒနဲ့ပတ်သက်လို့အသေးစိတ်ပြောမပြနိုင်ခဲ့ပါဘူး
။မြန်မာအစိုးရကရေရှည်စီမံ
ဒုက္ခသည်စခန်းတွေနဲ့ပတ်သက်လို့သူတို့ကိုထောက်ပံ့ဖို့နဲ့အခြေတကျဖြစ်ဖို့လက်ရှိအစိုးရကရေရှည်အစီအစဉ်တွေဆောင်ရွက်ထားပြီးဖြစ်ပါတယ်လို့ဦးတန်းခကျော်ကပြောသွားတာပါ။အစားအစာ၊ကျန်းမာရေး၊ပညာရေးစတဲ့ကိစ္စတွေမှာလုံလောက်တဲ့အကူအညီမရဘဲဒုက္ခအကျတဲတွေပြည်နေတဲ့စခန်းတွေမှာ၄နှစ်နီးပါးကြာနေထိုင်ခဲ့ရတဲ့ဒုက္ခသည်တွေအနေနဲ့ကတော့နောက်ထပ်စီမံကိန်းတွေအကောင့်တွေပေါ်လာတဲ့အထိစောင့်ဆိုင်နေစရာလူချင်းမှလည်းလိုတော့မှာပါလို့ဒုက္ခသည်တဦးဖြစ်တဲ့မိုဟာမက်ကပြောပါရယ
်။ Yeah and the other
ဒီကလူများစုကတော့ရွေးကောက်ပွဲရလဒ်ကိုမျှော်လင့်နေကြပါရယ်။ရွေးကောက်ပွဲနောက်ပိုင်းကာလရောက်ရင်တော့လူတွေဟာလှေတွေနဲ့ထွက်ခွာကြပါလိမ့်မယ်။ကျွန်တော်မိသားစုဝင်၁၁ယောက်လည်းအဲ့ဒီထဲမှာပါပါရယ်။
အခုနှစ်အတွင်းမှာရိုဟင်ဂျာဒုက္ခသည်တောင်းနဲ့ကြီးပြီးတော့လှေကြီးပြေးထွက်ခွာသွားကြတယ်လို့ယုံကြည်ထားပြီးတော်တော်များများဟာလူကုန်ကူးသူတွေရဲ့တားကောင်ဖြစ်ခဲ့ကြပါတယ်တကယ်လို့သာလာမယ့်ရွေးကောက်ပွဲအပြီးနောက်ပိုင်းမှာအခုလိုအခြေအနေတွေကိုမပြောင်းလဲနိုင်ဘူးဆိုရင်တော့လှေကြီးပြေးဒုက္ခသည်တွေအရေးတကြော့ပြန်ဖြစ်ပွားလာတဲ့အနေအထားမျိုးရောက်ရှိနိုင်တယ်ဆိုပြီးသုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေဒီမှာပဲရန်နာပြီးတော့ចောင်းသားတမကကောင်းဆောင်ကိုကျကိုကိုဖန်စီခံရတဲ့သတင်းဘက်ကိုအလှည့်ပေးပါဦးမယ်။အော်တိုဘာလ29ရက်နေ့ကဘဂတာမြအဖွဲ့ချုပ်ဥက္ကဋ္ဌကိုကျကိုကိုကိုဖန်စီလိုက်ပြီးတဲ့နောက်ဒီနေ့အော်တိုဘာလ30ရက်နေ့နေ့လယ်တုန်းကတော့ကမာရွတ်မြို့နယ်တရားရုံးမှာယမန်ယူပြီးတော့အင်းစိန်ထောင်ကိုပို့လိုက်တယ်လို့မိသားစုကအတည်ပြုပြောကြားခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အော်တိုဘာလ29ရက်နေ့မှာသင်္ကန်းညွတ်မြို့နယ်မှာဖန်စီခံလိုက်ရတဲ့ဘဂတများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုရှင်းနေတဲ့မိသားစုဝင်တွေမပါပဲကမာရွတ်မြို့နယ်တရားရုံးမှာယမန်ယူပြီးတဲ့နောက်အင်းစိန်ထောင်ကိုခေါ်သွားတယ်ဆိုပြီးကိုကျော်ကိုကိုရဲ့ဖခင်ဖြစ်သူဦးကျော်ကပြောပါတယ
်ကမာရွတ်တရားရုံးမှာကျမလာယူရတယ်ဗျာကျမလာယူရတယ်တဲ့ကိုပါတရားလိကတုံတရားလိကငါတရားလိကခုံလို့ပြောတယ်နောက်တစ်ခါတရားရကဆောက်ကြီးတဲ့ကိုပါဆက်ရှိကတုံးလို့ပြောတယ်အဲ့ဘာရှိ SP ရပြောတာခင်ဗျာသူ့ကိုဘူးမမမိလိုက်ခင်ဗျာကျွန်တော်ဘူးမမမိလိုက်ကျွန်တော်လည်းပါတယ်ဒီမှာဒီတော့ပဲကျွန်တော်ဥကြမလာနဲ့တော့တဲ့ပြန်တော့ကျွန်တော်လည်းမဖြစ်ဘူးသူပြန်သွားပြီကြီးတဲ့အင်းချက်ပြန်ဖို့လည်းပြောတယ်တဲ့အင်းချက်ပြန်ဖို့လည်းခင်ဗျာအဲ့ဒီကျွန်တော်ပြရရုံမှာရှိတဲ့ SP ကအဲ့လိုပြောတယ်တဲ့ဟာရဲ့ဒီရုပ်ထုတ်လို့ပြောတယ်ခင်ဗျာဟုတ်ကဲ့ဒီကောင်းရင်ရောရုပ်ထုတ်ပ
ါဖန်စီခံရပြီးတဲ့နောက်မှာတော့ကိုကျော်ကိုကိုနေထိုင်ရာသင်္ကန်းညွတ်မြို့နယ်ကအခန်းတစ်ခုကိုအာဏာပိုင်တွေကဝင်ရောက်ပြီးကိုကျော်ကိုကိုပိုင်ဆိုင်တဲ့ကွန်ပျူတာနဲ့ဆက်ဆက်ပစ္စည်း၅မျိုးပါဝင်တခြားစာဆောင်တွေမှတ်ပုံတင်တဲ့ဗန်စာအုပ်တွေကိုသိမ်းဆည်းသွားတယ်ဆိုပြီးဖခင်ပြစ်သူကဆိုပါတယ
်လွတ်တော့တယ်ဆက်ပြီးခွင့်လို့ရတယ်ဗျာပေါ့ဟုတ်တယ်တော်ပါဦးကျွန်တော်ကလို့လို့ပြောရပါအဲအဲ့ဒါငါအာရတို့လွတ်တော့ပါပါဝင်၅မျို
းဟုတ်ကဲ
့ဟုတ်ကဲ့မှတ်ပုံတင်တာသိသွားတယ်ခင်ဗျာမှတ်ပုံတင်ဗန်စာအုပ်ပြည်ပြည့်ပန်တော်တော့ဟုတ်ကဲ့နောက်ဒီရေးတဲ့တောင်းပါရီသတ်တော့ပေါ့ရေးတဲ့စာကောင်တွေပေါ့စာရစာရက်တွေပေါ့ဒီရောင်းဝင်လာတော့ကျွန်တော်တို့ကတော့ပြန်ပြောင်းမရှိရကျွန်တော်အပြင်စုဆိုင်သွားနေတယ်စုဆိုင်သွားတဲ့ချိန်ကသူကဒီကအားပိုက်ပြည့်ဖြစ်မဆိုတော့ဖြတ်မခံနိုင်ဘူးဆိုတော့ဟိုတော့ပါရှိဒီကဖြတ်မခံနိုင်ဘူးပြောတော့အဲ့ဒါဟိုဘက်တရား brain box ရောဒီဘက်တူနေတဲ့ချက်ကိုနေတဲ့ brain box ကိုဖွင့်ပြီးတော့ဝင်လာခဗျာတရားသူအရှင်ခေါ်တော့အရှင်လာတဲ့ခါကျတော့လေသူဟားနေရလေဒါသူပြောက်ထင်းနေရခင်ဗျသူပြောက်ထင်းကားနေရအရှင်ခေါ်ရအရှင်လာရတော့ဆိုတော့ဒါကဖွင့်ပြီးတက်နေတယ်အရှင်ကကျွန်တော်ပြောသွားတယ
်အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်သပိတ်မှောက်ခဲ့တာကြောင့်ထိမ့်သိမ့်ခံထားရတဲ့ចောင်းသားခေါင်းဆောင်တွေကိုတာယာရီတရားရုံးမှာရုံးထုတ်စစ်ဆေးနေရမှာတော့ចောင်းသားခေါင်းဆောင်တွေကိုအ ਨੇ ဆုံး10မှုကနေအများဆုံး65မှုထိတိုးပြီးတော့တရားစွဲဆိုထားပါတယ်ရှင်
မအေးမှာစုံစမ်းတင်ပြခဲ့တာပါအခုတခါတော့အမှုပညာဖန်တီးမှုအခွင့်အလမ်းတွေအကြောင်းကိုနာဆင်ကြရပါဦးမယ်မြန်မာနိုင်ငံမှာစစ်အစိုးရတွေအုပ်ချုပ်ခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်အထိ ရုပ်ရှင်ပါဝင်အမှုပညာလုပ်ငန်းတွေမှာလည်းကန့်သတ်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့မကြာသေးခင်နှစ်တွေကစလို့အပြောင်းလဲတွေတွေ့မြင်လာရတဲ့မြန်မာနိုင်ငံမှာရုပ်ရှင်နဲ့မှတ်တမ်းတင်တာလို့အမှုပညာဖန်တီးဖို့အခွင့်အလမ်းတွေလည်းပွင့်လင်းလာခဲ့ကြတာပါ။ဒီအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်
။ရန်ကုန်မြို့ငါးလုံးငန်းကဘောလုံးဝါသနာဦးတွေအကြောင်းရိုက်ကူးထားတဲ့ဒီလိုမှတ်တမ်းတင်ရုပ်ရှင်ဇာတ်ကားတိုးလေးတစ်ခုကိုတော့လွန်ခဲ့တဲ့၄-၅နှစ်လောက်ကထုတ်လုပ်ဖို့ဆိုတာမဖြစ်နိုင်တော့ပါ။ဒါမှလည်းမကြသေးရင်နှစ်တွေကဆက်လို့အခြေအနေတွေဟာပြောင်းလဲလာနေပြီလို့မှတ်တမ်းတင်ရုပ်ရှင်ဇာတ်လမ်းတွေကိုရိုက်ကူးနေတဲ့ကုလာမင်းဦးကပြောပါတယ
် 4 or 5 years ago we wouldn't be able to do what we do to go out on the street with the camera
ကျွန်တော်တို့အခုလုပ်နေသလိုကင်မရာတစ်လုံးနဲ့လမ်းပေါ်ထွက်ရိုက်ဖို့ဆိုတာလွန်ခဲ့တဲ့၄-၅နှစ်လောက်အထိလုပ်လို့မရပါဘူးအခုချိန်မှာအားလုံးကပုံလင်းလာတဲ့အတွက်လဲအသက်ဆန်းတစ်ခုဖြစ်လာသလိုလူတွေမသိသေးတဲ့ဇာတ်လမ်းတွေလည်းတပုံကြီးပါ
စီဆူရဆက်ဆက်လက်ထက်မှာတော့တချင်ကအောင်မြင်မှုရခဲ့တဲ့မြန်မာရုပ်ရှင်လောကကလည်းနှိမ့်ချခဲ့သလိုဝါရဖြန့်ချိမှုတစ်သက်လောက်သာဖြစ်ခဲ့ရတာပါဒါပေမဲ့လည်းဆင်အနာရှင်အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးနောက်မကြာခင်နှစ်တွေကဆက်လို့ရုပ်ရှင်ပညာကိုစိတ်ဝင်စားစုတွေလည်းမှတ်တမ်းတင်ရုပ်ရှင်ထုတ်လုပ်မှုတွေကိုအဓိကထားတင်ကြားပေးနေတဲ့ရန်ကုန်ရုပ်ရှင်ကျောင်းကိုရောက်လာကြပါတယ်ရန်ကုန်ရုပ်ရှင်ကျောင်းကစီမံကိန်းတာဝန်ခံတူဖြစ်တဲ့ကိုဝင်းနိုင်ကတော့ရုပ်ရှင်ပညာနဲ့အသက်မွေးနိုင်တဲ့အခွင့်အလမ်းတွေပေါ်လာတဲ့အတွက်လည်းစိတ်ဝင်စားစုပုံများလာတာလို့ပြောပါတယ်
သူမီဒီယာတွေလည်းများလာတယ် channel တွေလည်းများလာတယ် TV တွေလည်းများလာ TV channel တွေလည်းအရင်များလာတဲ့အတွက်ဒီအကြောင်းသားတွေကအရင်စိတ်ဝင်စားလာတဲ့ဒီအလုပ်ကိုဘာဖြစ်လို့ဆိုတော့လွယ်လွယ်ကူကူနဲ့လာရတဲ့အလုပ်ဖြစ်နေတဲ့အတွက်ဒီအလုပ်ကိုအရင်စိတ်ဝင်စားလာတယ်အဲ့တော့ကျွန်တော်တို့မှလည်းအကြောင်းသားတွေတပြေးပြေးနဲ့ထုတ်ပေါ်လာတယ
်မှတ်တမ်းတွေရုပ်ရှင်ရိုက်ကူကူနဲ့ရလာတာစင်စာဖြတ်တောက်မှုတွေအဆုံးသတ်ခဲ့တာလို့မီဒီယာလွတ်လပ်ခွင့်တချို့ရလာတယ်ဆိုရင်လည်းနှစ်ပေါင်းစိတ်လောက်ကမ္ဘာလည်းမှာထီးချင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်နဲ့ဘာသာရေးလိုကိစ္စမျိုးတွေမှာတော့လွတ်လွတ်လပ်လပ်ထုတ်ဖော်တင်ပြဖို့စိန်ခေါ်မှုတွေလည်းရှိနေသေးပါရန်ကုန်ရုပ်ရှင်ကျောင်းကကျောင်းသူတူဖြစ်တဲ့မနွေးစာကြီးဆိုကတော့နေတူကတွေ့ကြုံနေရတာတွေကိုအမှန်တိုင်းတင်ပြနိုင်မှုလိုတယ်လို့မြင်ပါတယ
်ကျမတို့နိုင်ငံမှာရှိတဲ့တကယ်အဖြစ်အပျက်တွေကိုကျမတို့ကမှတ်တမ်းရုပ်ရှင်နဲ့ဖော်ထုတ်တဲ့လို့တော့လက်ခံယုံကြည်ထားတယ
်မြန်မာနိုင်ငံကလူငယ်မီဒီယာသမားတွေအရေးသွေးတူးတက်စေဖို့ရည်ရွယ်ပြီးအင်္ဂလိပ်မြန်မာကာပြားရုပ်ရှင်ပညာရှင်လင်းစင်မယ်ရီစင်ကရန်ကုန်ရုပ်ရှင်ကျောင်းကို2005ခုနှစ်ကစတင်တည်ထောင်ခဲ့တာပါအခုခါနိုင်ငံတကာသတင်းမီဒီယာသမားတွေဖော်ဝင်ရောက်လာနေတဲ့မြန်မာနိုင်ငံမှာမြန်မာလူငယ်တွေရဲ့ဖန်တီးနိုင်စွမ်းနဲ့အရေးသွေးမြင့်မားလာဖို့ဟာလည်းတိုင်းပြည်ဖွံ့ဖြိုးရေးအတွက်အဓိကကြတယ်လို့လည်းရန်ကုန်ရွှေရှင်ချောင်းတည်ထောင်သူမယ်ရီဆင်ကသတိပေးတိုက်တွန်းထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါရှင် VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ဒုတိယပိုင်းသတင်းပတ်စင်ကန်တာတွေကိုမထုတ်လွှင့်ခင်အခုတော့စနေနေ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်
တော်ရှိမြတ်မြန်မာနိုင်ငံမှာ250ကျော်တွင်ပထမဆုံးရတအစိုးရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တစ်ပတ်ပဲလိုပါတော့တယ်။ဒီအချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွတ်ချွတ်မွေ့မွေ့နဲ့မဲထည့်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲ။မဲယုံတွေပြင်ဆင်ထားမှုတွားရည်လာရေးဒီလိုမျိုးဒီမဲထည့်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေအထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အဆင်ချောလွယ်ကူစေမှာလား။ဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့အတွက်စီစဉ်ထားပါလေ။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီ American တိုင်းရဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-2-3-2-5-5-5-5လေးကိုခေါ်ဆိုနိုင်ပြီး fax နံပါတ်ကတော့1-2-3-2-5-5-5-5ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅တို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာလ30ရက်တောက်ကြနေညပိုင်းတန်လှန့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီချိန်ပိုင်းအတွက်မှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တဦးနဲ့တွေ့ဆုံမေးမြန်းချက်တခါအမေရိကန်ပြည်ထောင်စုရဲ့စာတိုက်ကနေမဲပေးနီးစနစ်နဲ့ပတ်သက်လို့
ဟိုမဲယုံမလာပြီးမဲပေးခြင်းလားတော့စားရိုက်ရနေမဲပေးခြင်းလားဆိုတော့အဲ့မှာချက်ပေါက်စနစ်ကိုမှယူရတော့ဒီတန်တရာယူကောက်ပွဲတွေဟာစလွတ်တော်အမတ်တွေယူရတာစတ
ပတ်တုဒ္ဒဆုံးလင်းအမေရိကန်တခွဲမှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အစည်းအဝေးနောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒီလိုအစည်းအဝေးတွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကဗုဒ္ဓဟူးနေ့ကကုလသမဂ္ဂထွေထွေညီလာခံမှာအစည်းအဝေးခန်းစာတင်သွင်းရမှာနိုဝင်ဘာလ၈ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုအဓိကထားပြီးတော့တင်ပြခဲ့ပါတယ်။အဲ့ဒီမှာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့အမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်နှဲပါနေတာကိုထောက်ပြခဲ့ပါတယ်။အခုလိုအမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုနှဲပါနေတာနဲ့ပတ်သက်ပြီးလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်အမျိုးသမီးကိုယ်စားလှယ်လောင်းတချို့ရဲ့အမြင်တွေကိုဒီသတင်းပတ်တော့အမျိုးသမီးကဏ္ဍအတွက်ဒေါ်လာလတန်ကစူးစီးတင်ပြထားပါတယ
် Additionally I note concerns regarding errors in voter lists and the low number of women candidates
ချမနီနဲ့ထပ်ဆင်ပြောလိုတာကတော့ရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေရဲ့ဆီမှာအမျိုးသမီးဥယျာဉ်နှဲပါတာကိုလည်းချမသတိထားမိပါတယ်လို့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီကပုထုနီကကုလသမဂ္ဂထူထူညီလာခံကြီးရဲ့တတိယကော်မတီမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေအစီရင်ခံစာမှာနိုဝင်ဘာလကျင်းပတော့မယ့်ထွေထွေရွေးကောက်ပွဲကြီးနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်မကင်ဖြစ်မှုတွေကိုမိမောင်ထိုးပြခဲ့ရမှာမြို့သမီးလွတ်တော်ကိုစတေလောင်းတွေပါဝင်မှုနေပါတာကိုလည်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။မကြာမီကျင်းပတော့မယ့်ထွေထွေရွေးကောက်ပွဲကြီးမှာနိုင်ငံရေးပါတီပေါင်း90ကျော်တို့ကကိုစလေပေါင်း6000ကျော်တို့ဝင်ရောက်ရှင်ပြိုင်ဖို့ရှိရမှာမြို့မီကိုစလေပေါင်းဥယီက990တူရှိတဲ့အတွက်စုစုပေါင်းကိုစလေလောင်းတွေရဲ့ဖြန့်မြ15ရာခိုင်နှုန်းရှိတာဖြစ်ပါလေ။နိုင်ငံရေးပါတီ90ကျော်တို့ကအတီးတီးဝင်ရောက်ရှင်ပြိုင်ကြမဲ့ကိုစလေလောင်းတွေရဲ့အရေးအတွက်အချိုးစားလိုက်မြို့မီတွေရဲ့ရာခိုင်နှုန်းပါဝင်မှုကဘယ်လောက်ရှိပါသလဲ။များဆုံးကတော့20ရာခိုင်နှုန်းနဲ့ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီဖြစ်ပြီးဒုတိယကတော့သမရဂျန်ပေးနေစင်လိုက်ရဲ့NDP အမျိုးသားတိုးတက်ရေးပါတီဖြစ်ပြီးပါဝင်ရှင်ပြိုင်မဲ့အမျိုးသမီးကိုစလေလောင်းရာနှုန်းက19ရာခိုင်နှုန်းရှိပါတယ်။အဓိကတိုက်ခန်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အမျိုးသမီးကိုစလေလောင်းရာနှုန်းက15ရာခိုင်နှုန်းရှိပြီးတိုင်းရင်းသားစီလုံးညီညွတ်ရေးပါတီက17ရာခိုင်နှုန်းနဲ့အာဏာရကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9ရာခိုင်နှုန်းစသဖြင့်အမျိုးသမီးကိုစလေလောင်းရာနှုန်းအသီးသီးရှိကြတာတွေ့ရပါတယ်။ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီထောက်ပြခဲ့သလိုဒါမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အမျိုးသမီးကိုစားလောင်းအရေးအတွက်နှဲပါရခြင်းနဲ့ပတ်သက်လို့ခုမကြာမီကျင်းပတော့မယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အမျိုးသမီးကိုစားလောင်းတချို့လူကိုဆက်သွယ်မေးမြန်းခဲ့ပါတယ်။ဒေါ်ညိုညိုတင်းကတော့တတိပုဂ္ဂလဖြစ်ပြီးဗဟမ်းမြို့နယ်မဲဆန္ဒနယ်မြေကပြည်သူ့လွှတ်တော်အတွက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။သူဟာရန်ကုန်တိုင်းလွှတ်တော်ရဲ့ကိုယ်စားလှယ်တဦးဖြစ်ခဲ့ပြီးပွင့်မွေလင်းလင်းထုတ်ဖို့ပြောဆိုရဲသူတူလို့အများကရှုမြင်ကြတာလည်းဖြစ်ပါလေ
။ကျမကတော့လေတောက်လျှောက်ပေါ့နော်ကျမဒီလွတ်တော်အမတ်ဖြစ်လာခဲ့တဲ့2010ကရင်စပြီးတော့ပေါ့နော်အမျိုးသမီးတယောက်ဖြစ်ပေမဲ့လည်းအမျိုးသားလွတ်တော်ကိုယ်စားလှယ်တွေထက်ဘယ်ချက်တွေမှအားသာပြီးတော့ပေါ့နော်ဘလောက်လုံနိုင်တယ်ဆိုတာကိုကျမလုံနိုင်တာလေးနဲ့သက်သေပြပြီးဖြစ်ပါတယ်။အဲ့တော့ကျမကိုကြည်ချင်းအဖြစ်ပဲပေါ့နော်တော်တော်များများသောပြည်သူလူထုကလည်းဒါငါတို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းမျိုးယုံကြည်ရင်လည်းဖြစ်သားပဲဆိုတဲ့ပေါ့เนาะအတွေးလေးပေါ်လာတာကိုက ဟိုကျမတို့အတွက်ဝမ်းသာစရာတစ်ခုပေါ့လေဒီတစ်ခါရွေးကောက်ပွဲမှာတော့ဟိုနိုင်ငံရေးပါတီခေါင်းဆောင်တွေကဒီ2010တုန်းကလို့မဟုတ်ဘူးသူတို့ကိုယ်စလဲလောင်းနေတယ်မှာအမျိုးသမီးတွေကိုထည့်သွင်းလာကြတယ်အဲ့ဒါကိုကကျမတို့ကတော့တိုးတက်မှုတစ်ခုလို့တော့ယူဆတယ်သို့တော်လည်းပဲကျင်တ်တဲ့အနေထားရောက်ပြီလားဆိုတော့ကျင်တ်ဖွဲ့အနေထားတော့မရောက်သေးဘူးဘာကြောင့်လဲဆိုတော့7300ခိုင်နှုန်း14000ခိုင်နှုန်းပဲပါဝင်ရှင်ပြိုင်နေဆိုတာကိုကကျမတို့ရဲ့ဒီနိုင်ငံရေးပါဝင်ရှင်သည်ပေါ့နော်အမျိုးသမီးတွေကိုဒါနေရာပေးလို့စိတ်နေသေးတယ်ဆိုတာရဲ့အသက်တွေပဲလေဒါကြောင့်မလို့အခုလွှတ်တော်အမတ်ဆိုတဲ့နေရာဘာပဲပြောပြောဒါ decision making နေရာပေါ့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာဆိုတဲ့အခါကျတော့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာကိုအမျိုးသမီးတွေကိုပေးလို့စိတ်ကတော့ဒါဟိုပေါ့နော်နေသေးတယ်ဆိုတာကိုပြတာပဲလို့တော့ကျွန်မခန့်ရပ
ါချင်းတိုင်းရင်သူ Cherry Zahawk ကတော့လူခွင့်ရေးလှုပ်ရှားသူတူဖြစ်ပြီး CPP ကချင်းတိုးတက်ရေးပါတီကဖြစ်ပါတယ်သူဟာချင်းပြည်နယ်ဖလားမြို့နယ်မဲဆန္ဒနယ်မြေကဒီသူလှတ်တော်တွေဝင်ရောက်ရှင်ပြိုင်မဲ့သူဖြစ်ပါတယ်
။ကျမကဒီလိုမျိုးရွေးကောက်ပွဲမှာဝင်ရောက်ခြင်းနဲ့စန္ဒတွေရှိနေတယ်ဆိုတာလည်းပဲကျမတို့မြန်မာနိုင်ငံရဲ့လူဦးရေတဝက်ကျော်26တန်းကျော်ကအမျိုးသမီးတွေဖြစ်တယ်။အမျိုးသမီးတွေရဲ့အတန်ကိုဆုံးဖြတ်ချက်ချတဲ့ကန္ဓာမှာအများကြီးဝင်ပါနိုင်အောင်လို့အမျိုးသမီးတွေရဲ့လူချင်းတဲ့အရာတွေသူတို့ရဲ့မြမထားတဲ့အရာတွေဒီထက်မကပူပြီးတော့ဝင်ပြောင်းနိုင်အောင်လို့ကျမနိုင်ငံရေးထဲဝင်ချင်တာဖြစ်တယ်။ကျမတို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျူးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥမာအပြင်မှာလုံးလုံးနေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းပုံငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ပြီးလို့ရှိရင်တာသမီးတွေရဲ့ဝင်တွေထားနေရတယ်ပြီးပဝင်ကျင်လူမှုရေးဆိုင်ရာအဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်တရက်တရက်မှာအမျိုးသမီးတွေရဲ့လို့ဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်အဲ့ဒါတွေကိုကျမတို့ယဉ်ကျေးမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့လို့ဆောင်ချက်တွေကိုကိစ္စတစ်ခုအနေနဲ့လည်းလူထုကမတတ်မထားဘူးပေါ့နော်လူဒီလိုပဲအပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲလုပ်ရကိုင်းစားရှိအိမ်တွေမှုလုပ်ပဲလုပ်မယ်ဆိုတဲ့အစ်စ်နဲ့ပဲကျမတို့အမေရမ်းပဲသဘောထားတယ်ဒါမြန်မာနိုင်ငံတနေငံလုံးမှာဖြစ်ပြနေတဲ့အခြေအနေလို့ကျမကတော့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကပြောရဆိုရတဲ့စိတ်မရှိဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတဲ့ကန့်သတ်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီခေါင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်အဲ့ဒီအမျိုးသားတွေကအများအန်းပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာအဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအများအန်းဟိုအမျိုးသမီးတွေပါဝင်မှုကိုကန့်သတ်ထားတယ်ပေါ့ဆိုတော့သူတို့တွေစိတ်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတော့လမ်းဖွင့်ပေးမှုတွေကိုကြတော့အမျိုးသားတွေကမလုပ်တော့ဘူးသူတို့တွေလျှောက်လာနေအောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတော့နေစနေကိုကြတော့မဖန်တီးတော့ဘောနော်ဆိုတော့ဖန်တီးမယ်ဆိုလို့ရှိရင်လည်းဒါမလို့အပ်သေးဘူးဆိုတဲ့ဟာမျိုးတွေနဲ့အမဲရန်ပဲထားထားတယ်ဘောဒါအဲ့တော့ကျမအမိန်ကတော့ခုနိုင်ငံကိုတကယ်ပဲတိုးတက်စေချင်တယ်ဆိုလို့ရှိရင်လူဦးရေတဝက်ကျော်ရဲ့အတန်လေးလှုပ်အားတွေကိုကျမတို့လစ်လို့ရှုတ်ထားလို့မရအောင
်နောက်ထပ်တိုင်းရင်းသူတူကတော့ကချင်ပြည်နယ်အင်ဂျန်ယာမြို့နယ်မဲဆန္ဒနယ်မြေကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီကချင်ပြည်နယ်ပါတီကကိုစည်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ဒွဲဘူးပဲဖြစ်ပါလေ။
ပြည်နိုင်ငံမှာဒီဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာအမျိုးသမီးပါဝင်မှုကအင်မတန်နှဲပါတယ်။အထူးသဖြင့်နိုင်ငံရေးကိစ္စတွေရက်တွေမှာအမျိုးသမီးတွေကပါဝင်ဖို့အားနှဲပါတယ်။နိုင်ငံရေးကအမျိုးသားတွေပဲအလုပ်ပဲကျမတို့အမျိုးသမီးတော့နေတူတူကသားသမီးတွေကိုကြည့်မယ်။အိမ်မှာပဲနေပြီးစီမံခန့်ခွဲမှုလုပ်မယ်ဆိုတဲ့စိတ်တွေကိုကျမတို့ဖျောက်ဖျက်ပြီးမှကျမတို့အင်းအားနဲ့တတ်နိုင်သလောက်ပေါ့နော်ကိုအိမ်အလုပ်လဲလုပ်မယ်ကျမတို့သားသမီးတွေလည်းကြည့်မယ်ကျမတို့နိုင်ငံရေးမှာလည်းကိုပေးဆက်နိုင်တဲ့ခံတမ်းရအသီးသီးမှာပါဝင်သင့်တယ်လို့ကျမဒီလိုပဲယူဆပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျမတို့နိုင်ငံမှာအမျိုးသမီးထူပါဆိုလို့ရှိရင်နိုင်ငံရဲ့လူဦးရေထွက်ဝက်ကျော်ပါတယ်။မျိုးသမီးတွေရာဆိုလို့ရှိရင်နေအိမ်မှာအများအားဖြင့်စီမံခန့်ခွဲမှုကိုလုပ်နေတဲ့ဒီအသေးဆုံးအိမ်ရဲ့စီမံခန့်ခွဲမှုကအောင်မြင်စွာလုပ်နိုင်တဲ့လူတွေရာဆိုလို့ရှိရင်အကြီးဆုံးအလုပ်ကိုလုပ်တဲ့အခါမှာအောင်မြင်တယ်ဆိုတဲ့ဆိုရိုးစကားအတိုင်းကျမတို့အမျိုးသမီးတွေရာဆိုလို့ရှိရင်အိမ်မှုကိစ္စရက်တွေနောက်မှရာကြီးရွာကြီးကိစ္စရက်တွေအရာရာတိုင်းမှာကျမတို့ပါဝင်တဲ့အတွက်ဒီနိုင်ငံရေးလောကမှာဝင်ပါတယ်ဆိုလို့ရှိရင်လည်းအောင်မြင်မှု ကတော့တေချာပေါက်ရမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျမတို့ကနေအိမ်မှာပဲနေမှာကျမတို့အလဟတအချိန်မကုန်မနဲ့ကျမတို့လေ့လာဖို့လိုပါတယ်အဆဆအရာရာဖွံ့ဖြိုးတိုးတက်လာဖို့အတွက်ကိုကိုကလည်းအားပေးရမယ်လက်တွေ့ဆောင်ရွက်မှုနဲ့အတူကျမတို့စာတွေ့ပါကျမတို့ပါပြီးလေ့လာမှုအများကြီးနဲ့စ조사သွားမယ်ဆိုရင်မဖြစ်နိုင်တာမရှိပါဘူးလို့ကျမနဲ့တိုက်တွန်းပြောကြားလိုပါတယ်ရှင
် Inter Parliamentary Union ဆိုတဲ့အဖွဲ့ကြီးရဲ့စစ်တမ်းကောက်ခံချက်အရာတော့အမျိုးသမီးအောက်လွှတ်တော်အမတ်များပါဝင်မှုရာနှုန်းမှာမြန်မာနိုင်ငံဟာကမ္ဘာပေါ်မှာအဆင့်128လိုက်တာဖြစ်ပါတယ်2012ခုအတွက်ကမ္ဘာထွန်းလွှတ်တော်မှာအမျိုးသမီးတွေပါဝင်မှုဖြန့်မြန့်ရာနှုန်းမှာ20.3%ခန့်နှုန်းရှိတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ပြည်သူ့လွှတ်တော်မှာအဖွဲ့ဝင်ပေါင်း440နဲ့330ဟာတိုက်ရိုက်ရွေးကောက်ခံကိုယ်စားလှယ်တွေဖြစ်ကြပြီး110ကစစ်တပ်ကခန့်အပ်ထားတဲ့ကိုယ်စားလှယ်ဖြစ်ပါတယ်အဲ့ဒီနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်က24ဦးရှိတဲ့အတွက်ရနှုံအဖြစ် 5.59 ကိုင်နှုံရှိတာဖြစ်ပါတယ်မြို့သားလွှတ်တော်ရဲ့အမှတ်နေရာ224နေရာနဲ့ရွေးကောက်ခံအမျိုးသမီးလွှတ်တော်ကိုစလေကရနှုံအဖြစ် 1.69 ကိုင်နှုံရှိတယ်လို့လဲ IPU ရဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်ဒါကြောင့်မကြမီကျင်းပတော့မယ့်ရွေးကောက်ပွဲကြီးအပြီးမှာတော့အမျိုးသမီးလွှတ်တော်အမှတ်ဥယျာဉ်တွေတိုးလာလိမ့်မယ်လို့အများကမျှော်လင့်ထားပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
ဒါလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန်တာကိုစနေနေ့မနက်ပိုင်းမှာလည်းတစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုသုတဆုံလင်အမေရိကန်တခွင်ကိုနားဆင်ရပါဦးမယ်။အခုတစ်ပတ်အစီအစဉ်မှာတော့စာရိုက်ကနေမဲပေးနိုင်တဲ့စနစ်အကြောင်းကိုပြောပြသွားပါပါ။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာနေထိုင်တဲ့ကိုဝင်းနိုင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့သုတဆုံလင်အမေရိကန်တခွင်မှာတင်ဆက်ပေးထားပါတယ်ရှင်။
ကျွန်တော်ကိုနေရည်ဒီဟိုတယ်လုံးရောပေါ့နော်အမေရိကန်ပြည်ထောင်စုရောမြန်မာနိုင်ငံသားတွေကဂျိုတင်မဲပေးပါတယ်ဆိုတော့ထုံးစံအတိုင်းပဲမဲပေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မကြေမနက်မှုတွေကတော့ရှိခဲ့တာပေါ့လေဆိုတော့ဒီနေရာမှာကျွန်တော်မေးချင်တာကစာရိုက်ကနေပြီးတော့မဲပေးလို့ရတဲ့စနစ်အကြောင်းပါဒီအထူးသဖြင့်အမေရိကန်ပြည်ထောင်စုမှာကိုဝင်းနိုင်နေထိုင်တဲ့ဒီကော်လိုရာဒိုပြည်နယ်အပါအဝင်ပေါ့နော်တချို့ပြည်နယ်တွေမှာဒီစာရိုက်ကနေမဲပေးလို့ရတဲ့စနစ်ကိုကျင့်သုံးနေတယ်ဆိုတော့ကျွန်တော်တို့သိရတာပေါ့ဆိုတော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ပြောပြပေးပါလား
လို့စားရတယ်မဲ့ဘီစနစ်ကကိုကအမေရိကန်နိုင်ငံသားဖြစ်ပြီဆိုလို့ရှိရင်အဲ့မှာ voter registration ပေါ်မဲစီရင်သွင်းတဲ့အချိန်ကြလို့ရှိရင်ဟိုမဲရုံမှာလာပြီးမဲပေးခြင်းလားတော့စားရရနေမဲပေးခြင်းလားဆိုတော့အဲ့မှာ check box နဲ့ခုမှယူရတော့ကိုကမဲကိုစားရရနေပဲမဲပေးခြင်းလားဆိုရင်ယူလို့ရှိရင်ဟိုဒီတန်တရာယူကောက်ပွဲတွေဟာစလွတ်တော်အမတ်တွေယူတာစတမယူတဲ့အဆုံးအထိကိုစားရရနေပြီးတော့လေစာအိတ်ပို့ပေးတယ်ပို့ပေးတဲ့အခါကျတော့ရှင်ကိုကနေပြီးတော့ဖြည့်ပြီးတော့တစ်စုံကပ်ပြီးပြန်ပို့လိုက်ရတယ်ဒါမှမဟုတ်လို့ရှင်လေဒီဒီဟိုမြို့ထဲမှာအဲ့မေးပေါ့စီထားလို့ထည့်တဲ့နေရာတွေအများကြီးပဲရှိတယ်အဲ့မှာသွားပြီးတော့ drop လုပ်လဲရတယ်ကျိုးပြီးတော့မဲပေးလဲရတယ်ရွေးကောက်ပွဲနေ့မှာသွားထည့်တယ်ဟိုညနေ၄နာရီတော့ဆုံးထားပြီးတော့သွားထည့်ပေးလဲရတယ်ဆိုတော့အဲ့မျိုးသူမဲပေးပိုင်ခွင့်ရှိတဲ့လူတွေအားလုံးကိုကော်လိုရာဒိုပြည်နယ်မှာဆိုရင်တော့ဒီရွေးချယ်လို့ရတယ်မဲရုံမှာတော့ပေးမလားစာရိုက်ကနေစစ်မဲပေးမလားပေါ့နော
်ဟုတ်ကဲ့ဟိုဘာကြောင့်ဒီစာရိုက်ကနေမဲပေးတဲ့စနစ်ကိုတုံးလာလဲဆိုတာပေါ့နည်းနည်းတော့ရှင်းပြပေးပါလား
အော်ဒီမှာတော့အလုံးအကင်နဲ့ညားတဲ့ခါကျတော့တချို့လူတွေကအဲမဲပေးတဲ့နေ့မှာအလုံးကမအားတာတို့သူတို့ shift ကမိုးချုပ်ပြီးနောက်ကျမှာတို့ဒါမျိုးကြီးရှိတဲ့အခါကျတော့ဟိုဒီလိုမျိုးစားရရနေတဲ့စင်မင်းပေးတဲ့စနစ်ကိုသူတို့ကကျင့်သုံးတယ်နောက်တစ်ခုကလည်းကျွန်တော်ကဗီနီယံမှာတတောင်တတာရှိတယ်မဲရုံမှာသွားပြီးတန်းစီနေစရာမလိုဘူးဆိုတော့ကိုလွန်လွယ်ကူကူနဲ့ကိုမဲပေးခြင်းနဲ့သူဒီမဲပြားမှာချစ်ပြီးတော့မဲပို့ပေးလိုက်ရုံပဲဆိုတော့ဟိုတတောင်တတာလည်းရှိတယ်နောက်တစ်ခုကအလုံးမအားတဲ့လူတွေအတွက်လည်းဟိုအဆင်ပြေတယ်ပေါ့
ပြီးခဲ့တဲ့ရက်ပိုင်းနှုန်းကဒီအမေရိကန်ပြည်အောင်စုမှာချိုးတင်မဲဟိုပြီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့အဲ့တုန်းကမဲပြီးခဲ့သူတချို့ကတော့ပြောတာဒီလိုဥမာစင်ကာပူလိုနေရာမျိုးပေါ့နော်နောက်တစ်ခုကဂျပန်လိုတောင်ကိုရီးယားလိုနေရာမျိုးမှာဆိုရင်ဒီမျိုးကြီးတစ်မျိုးတည်းမှာပဲအဲ့ဒီမျိုးရဲ့ပတ်ဝန်းကျင်မှာရှိတဲ့ဒီမျိုးလေးတွေမှာလည်းပဲမြန်မာတွေကတနေရာတည်းမှာစုနေကြတာဘူးဗျဆိုတော့တနေရာတည်းမှာစုနေကြတဲ့အခါကျတော့သူတို့တွေအနေနဲ့ဟိုမဲပြီးရမဲ့နေရာတနေရာကိုလာပေးရတာကဟိုအဆင်ပြေတာပေါ့လေဆိုတော့အမေရိကကကြတော့နိုင်ငံအကျယ်ကြီးဆိုတော့အဲ့ဒီမှာမှဒါသက်ဆိုင်ရာဒီ ဒီအမေရိကန်မှာရှိတဲ့မြန်မာတန်ယုံကလည်းပဲနေရာ3နေရာလောက်ပဲသူတို့ကဒီအဓိကကြတဲ့မြို့ကြီးတွေပေါ့နော်အနောက်ဘက်မှာဆိုလို့ရှိရင်လော့စ်အိန်ဂျလိစ်အရှေ့ဘက်မှာဆိုလို့ရှိရင်နယူးယောက်နဲ့ဒီဝါရှင်တန်ဒီစီမှာပဲဒါသူတို့ကဒီမဲပေးဖို့နေရာတွေကိုဖွင့်ပေးတာပေါ့ဆိုတဲ့အခါကျတော့ဒီအမေရိကလည်းအကျယ်ကြီးဖြစ်တဲ့အခါကျတော့ဗျာဒီမဲပေးရမယ့်နေရာ3နေရာလောက်နဲ့ကအမေရိကထဲမှာနေနေကြတဲ့လူတွေအနေနဲ့မဲလာပေးဖို့အဆင်မပြေဘူးဆိုတဲ့အခါကျတော့ဒါသူတို့အနေနဲ့ကလည်းပဲစားလိုက်ကနေမဲပေးခွင့်မျိုးရရင်ကောင်းပါပဲဆိုပြီးတော့ပြောကြတာမျိုးလေးရှိတယ်လေဆိုတော့ကိုဝင်းနိုင်ဘယ်လိုထင်လဲခင်ဗျဟ
ုတ်ကဲ့အဲကြတော့ဒီ Washington DC နဲ့ကျွန်တော်တို့လည်းဆိုရင်ကားနဲ့ပေါင်းသွားရင်ဟိုပဲ16နာရီလောက်ပေါင်းပြီးသွားမယ်ခီးဆိုတော့မဲကိုအဲ့လိုသွားပေးဖို့ဆိုတာမှာလုံးလုံးနေသူတွေအတွက်ဟိုအဆင်မပြေနိုင်ဘူးလေဖြစ်နိုင်တာဟိုဖြစ်နိုင်ဘူးဟု
တ်ကဲ့ဟိုဆိုလရာဥမာကိုဝင်းနိုင်လို့ဆိုရင်ကော်လိုရာဒိုဆိုတော့ဗျာ Los Angeles နဲ့နီးမယ်နော်ဆိုတော့ဒီကယ်လီဖိုးနီးယားကိုသွားမယ်ဆိုရင်ကိုနာယီတော်တော်ကြာကြာကျွန်တော်ထင်တယ်မမောက်ဘူးဆိုရင်အနည်းဆုံး9နာရီ10နာရီလောက်မောင်းသွားမှရောက်မှာနော
်ဟော16နာရီလောက်မောင်းမှာတင်တယ်ကယ်လီဖိုးနီးယား LA ကိုသွားဖို့တော့ကျွန်တော်တို့စီကနေဆိုတော့နေနဲ့သွားမယ်ဆိုရင်လည်းတခါဟိုမွေကုန်ကြေးကြတခါနေရတာနဲ့မဲမဲတစ်ခုပေးဖို့အတွက်ကိုဟိုဘာကောင်းလဲဟိုအစီအမံပြည်ဦးလေးတို့လုပ်ပြထားတဲ့ပုံစံတွေကဥမာအားဖြင့်ခုနကပြောသောဟိုစားရရနေပေးတဲ့မဲစနစ်မျိုးလုပ်ပေးနိုင်တယ်ဆိုရင်တော့ဒီနေကမှရောက်နေတဲ့ဝါပြည်သားတွေအတွက်တော့ပို့ပြီးတော့တက်တောက်တက်တာရှိတာပေါ့နောက်ပြီးငွေကြေးကြေးကြလည်းတက်တာပေါ့
ဒီစားရိတ်ကနေမဲပေးလို့ရတဲ့စနစ်ကိုဒီကဘာဘဝပေါ့နော်နိုင်ငံဒီမှာလည်းပဲတုံးကြတာမျိုးရှိပါတယ်ဆိုတော့ဒါပေမဲ့အမေရိကမှာဆိုလို့ရှိရင်တော့အထူးသဖြင့်တုံးပြည်နယ်ပေါ့နော်ကော်လိုရာဒိုရဲ့အာဝါရှင်တန်ရဲ့အော်ရီဂွန်ပြည်နယ်တွေမှာတော့ဒီစားရိတ်ကနေမဲပေးလို့စနစ်ကိုတုံးတာပေါ့ဆိုတော့ဒီပြည်နယ်တွေအနေနဲ့ဘာကြောင့်ထူးထူးခြားခြားအခုလိုမျိုးဒီမဲပေးလို့စားရိတ်ကနေမဲပေးရတဲ့စနစ်ကိုကျင့်သုံးတာလဲခင်ဗျဟု
တ်ကဲ့ဒီမှာတော့ဒီမှာတော့ဒီဖက်ဒရယ်ပြည်ထောင်စုဆိုတော့ဟိုပြည်နယ်အစိုးရတွေကတို့နိုင်သူတို့ပြည်နယ်မှာနေတဲ့လူတွေရဲ့အခွင့်အရေးသူပြည်နယ်တိုင်းကသူ့ဘာသူတတ်မှတ်လို့ရတယ်ဆိုတော့ကော်လိုရာဒိုပြည်နယ်ကနေပြီးတော့ပြည်နယ်အစိုးရကနေပြီးတော့စားရရနဲ့မဲပေးရမယ်စနစ်ကျင့်သုံးမှဆိုရင်သူပြည်နယ်တစ်ခုချင်းစီလိုက်မှသူ့မှာဟိုလူပိုင်ခွင့်ရှိတယ်ဒါသူတို့ပြည်နယ်အနေအထားအရသူတို့တင့်တော်မယ်ထင်လို့ရှိရင်ဒီပြည်နယ်လွတ်တော်မှာအစိုးတင်ပြီးပြီးတော့ဒီစနစ်ကိုကျင့်သုံးပိုင်ခွင့်ရှိတယ်တခြားပြည်နယ်တွေမှာလည်းထူးထူးလေးကောင်းမယ်ဟိုသူတို့စီကပြည်နယ်လွတ်တော်အမတ်တွေကသူတို့လွတ်တော်မှာတင်သွင်းပြီးတော့ဒီစနစ်ကျင့်သုံးမယ်ဆိုရင်လည်း Washington DC မှာပဲဖြစ်ဖြစ် California မှာပဲဖြစ်ဖြစ်တဲ့နေရာမှာအကျင့်သုံးပိုင်ခွင့်ရှိတယ်ဒါလွတ်လပ်သူတို့ကဥပဒေပြည်နယ်အစိုးရရဲ့လုံခြုံရေးပြည်နယ်အစိုးရရဲ့အထောက်အချာအာဏာပေါ့သူတို့မှာလုံခြုံရေးရှိတယ်ပေါ့တဲ့
အမေရိကန်ပြည်အောင်စုမှာနိုင်ငံသားတယောက်အနေနဲ့ပေါ့နော်ဒီဆန္ဒမဲပေးနိုင်မှုအတွက်ပေါ့ဆိုတော့ကိုကမှတ်ပုံတင်ရတယ်ဆိုတော့အဲ့လိုမှတ်ပုံတင်တဲ့အခါမှာရောဟိုအမြဲတမ်းမှတ်ပုံတင်နေဖို့လိုနေလားနောက်တစ်ခါဥမာလိမ့်စာတွေဝါတွေနေရာတွေဝါတွေပြောင်းသွားတယ်ဆိုရင်တခြားပြည်နယ်ကိုပြောင်းသွားတယ်ဆိုရင်ရောဟိုဘယ်လိုပုံစံမျိုးတွေဆက်ပြီးတော့လုပ်ရလဲခင်ဗျ။အ
ော်လိမ့်စာတွေဝါတွေအပြောင်းလဲရှိတယ်ဆိုရင်တော့တို့ဒီမှာတော့ဟို DMB ပေါ့ဒီဟို Driver License ရုံးမှာသွားပြီးဟိုတော့ online အပဲဖြစ်ဖြစ်ကိုလိမ့်စာကိုပြောင်းပေးတယ်ဆိုလို့ရှိရင်ကိုမဲပြားကိုပြောင်းသွားတဲ့လိမ့်စာမှာအလိုလျောက်သူ့ဘာသူရောက်လာမှာသူစီမှာရှိတဲ့ဒီမှာရှိတဲ့ database system တစ်ခုလုံးမှာတို့လိမ့်စာအပြောင်းလဲရှိတယ်ဆိုလို့ရှိရင်မဲယုံကဟိုလူတွေလည်းဒီကိုလိမ့်စာအတစ်ကိုတို့စီမှာရောက်သွားမယ်
ဒီလိုမျိုးစာရိုက်ကနေပြီးတော့မဲပေးရတဲ့စနစ်ဟာဟိုအာသာချက်လည်းရှိတယ်အားနည်းချက်တွေရှိတယ်ဆိုပြီးတော့လည်းပြောဆိုနေကြတာရှိပါတယ်ဒါပေမဲ့ကိုဝင်းနိုင်ရဲ့အမြင်ပေါ့လေဆိုတော့ဒီမဲပေးတဲ့စနစ်ရဲ့အားနည်းချက်အာသာချက်ကိုပြောပါဆိုရင်ဘာပြောမလဲခင်ဗျနောက်ဆုံးမိကုန်းပါဟ
ုတ်ကဲ့ဟိုကျွန်တော်စိတ်ထင်တော့အားနည်းချက်မရှိဘူးထင်တယ်ဘာဖြစ်လို့လဲသူတို့ကဒီမြေကပြည်အောင်စုမှာသူတို့လုပ်ထားတဲ့ institution စနစ်ကဟိုခိုင်ခိုင်မာမာရှိတယ်နောက်ရွေးကောက်ပွဲကိုကြည့်ကြတဲ့လူတွေရွေးကောက်ပွဲကိုမဲဆက်တဲ့လူတွေဒါတွေကကိုလိုသူတခြားလုံးဟိုစနစ်ပကြနဲ့သူတို့လှုပ်လာတဲ့အခါကျတော့မဲပြားပြောက်เสียရလဲအကြောင်းမရှိဘူးမဲပြားပယ်မဲဖြစ်เสียရလဲအကြောင်းမရှိဘူးပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဟိုစားတဲ့ကနေပို့တဲ့မဲစနစ်ကဟိုနိုင်ငံသားတွေအတွက်တော့တော်တော်လေးဟိုတက်တောက်တက်တာရှိပြီးတော့အဆင်ပြေတဲ့နည်းလမ်းလို့ပဲကျွန်တော်ထင်တယ်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လင်းအမေရိကန်တခွင်ကိုခုလိုတောက်ကြနေညာဘက်မှာအစ်တထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဤပညာတိုးတက်နေတဲ့ခေတ်ကြီးမှာ
မြန်မာနိုင်ငံရဲ့လာမယ့်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်နဲ့မဲပေးမဲ့ပြည်သူတွေဤပညာဆိုင်ရာလှုပ်ဆောင်နေကြတာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါ။မကြာခင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ Digital ကဝေးဤပညာကုမ္ပဏီကကိုအောင်ခန်းအနေနဲ့မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ရဲ့ဤပညာဖြန့်ဖြူးမှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲအဲ့ဒါလေးပြောပြပေးပါ။
ပမာဥဆုံးမဲ့ကတော့ကျွန်တော် appreciation လုပ်ပါတယ်ကိုနေမြင်တာတဲ့ transparency စုံစမ်းကိုပြပြောင်းလာတယ်ပေါ့နော်အရင်အရင်နေနဲ့မကြည့်တော့မယ်နဲ့ဒီ NGO အဖွဲ့အစည်းတွေလူမှုအဖွဲ့အစည်းတွေပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့မဲစင်းစက်တာကနေဒီကောက်ဘုမှာပါဝင်တဲ့လူတွေ information တွေအကောင်လုံးကိုပူးပေါင်းပြီးတော့လောက်လာတယ်အခုရောပဲဖြစ်လာပြီဆိုတော့အခါမှာဒါဒီ maypeso.org ဆိုတဲ့ website တစ်ခုကိုလောက်တယ်ပေါ့နော်ဘာလို့ပြောလို့ဆိုတော့အဲ့ဒီကနေ API ထုတ်ပေးတယ်ကြအဲ ABI ထုတ်ပြီးတော့ဒီဟိုပါရေတော်ဝင်မှာပါဝင်တဲ့အမတ်လောင်းရဲ့ information တို့ဘာတို့ကိုပေါ်ပြလို့ရမယ်ဒီ application ကိုလုပ်နိုင်အောင်ဆိုပြီးတော့ API ပေါ့နော် application interface ကို free resources အနေနဲ့အခမဲ့ထုတ်ပေးတယ်ပေါ့နော်အဲ့ဒါကိုထုတ်ပေးတဲ့အခါမှာကကြတော့ Phania ဆိုတဲ့ organization က USAID တို့ဒီအခြား NGO အဖွဲ့အစည်းတွေရဲ့ top level နဲ့တူတူဘာလို့တော့ဆိုတော့ဒီ hat challenge ဆိုတာကိုလုပ်လိုက်တယ်ဟုတ်ဟို hat challenge ဆိုတာကပြိုင်ပွဲပေါ့နော်ကျွန်တော်ဒီเออชื่อได้ฟรีรีซอร์สก็ต้องชาပြီးတော့လူတွေကြည့်လို့လွယ်တယ်ဒီအပလီကေးရှင်းတွေပေါ့အောင်လေအဲ့မျိုးလောက်တဲ့ဆိုတာမှာတော့ဒီဆူရသွားတဲ့အဖွဲကဒီဟိုပါဘယ်ဆက်ချစ်ဆက်ကိုလောက်ပဲရှိကြတယ်ရင်းငယ်တွေပေါ့နော်သူတို့အဖွဲနေပြီးတော့ဗာအပလီကေးရှင်းလောက်ရတယ်လို့ဆိုတော့M voter 2015ဆိုတဲ့အပလီကေးရှင်းသူတို့လောက်လိုက်တယ်တစ်ဖက်မှာကလည်းဒီမီရိုတို့ဗာတို့အနေပြီးတော့အကူကြီးနဲ့ဒီ KYED G ဆိုတဲ့အဲ့ဒီအပလီကေးရှင်းကိုလည်းလောက်တယ်ပြီးတော့ MAE မဲဆိုတဲ့အပလီကေးရှင်းနဲ့ထွက်လာတယ်ဗျာပြီးတော့ဒီ electroscope ဆိုတဲ့ application ကတော့ဒီ foreigner တွေဆွဲတာအဲ့တော့အဲ့ဒီ application လေးခုကတော့ထွက်လာပြီးပြီပေါ့နော်ဒါကတော့ mobile application အပိုင်းပေါ့နော်အဲ Facebook အပိုင်း Facebook အပိုင်းပြောရမယ်ဆိုရင်ဒီ UEC ကနေလေဒီ Mail Facebook ဆိုတဲ့ဒီကျွန်တော် Facebook page ကိုလည်းလောက်တယ်ပြီးတော့ UEC ဆိုတဲ့ Facebook page လည်းရှိတယ်ဒါဒီ Union Election Commission ဆိုတဲ့ Facebook အဲ့ဒီ Facebook တွေကို NGO တွေကနေနေပြီးတော့ guide တွေပြီးတော့သူတွေကိုဒီမဲပေးတာနဲ့ပတ်သက်ပြီးတော့ educate လုပ်တဲ့ campaign တွေကို Facebook ပေါ်မှာလောက်တယ်ဗျ။ဟု
တ်ကဲ့။ဒါပေမဲ့ဒီ UEC ကနေပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီမဲဆင်းတွေထုတ်ပြန်တယ်။လာပြီးတော့စစ်ဆေးပါလို့ပြောပါတယ်။လူတွေကကြည့်ရတာတော်တော်ခက်ပါတယ်။ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမြင်ပါလဲ
။ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ education campaign ကိုလုပ်ဖို့ပေါ့။ဒီဘက်ကနေပြီးတော့ထောက်ပံ့မှုရတယ်လို့ကျွန်တော်သိရတယ်ပေါ့နော်။ဒီနည်းပညာဖတ်မှလည်းသူတို့ရင်းနှီးညွန့်နှံကြကြပထမဆုံး UEC အနေနဲ့ဒီကောက်ွဲမှာနည်းပေးလို့ရကြမရမဲစင်းဖြစ်တဲ့ campaign ကိုအနေဆုံးစလူလုပ်တယ်အဲ့ဒီ campaign ကိုစလုပ်တဲ့အခါမှာဘယ်လိုဖြစ်တော့ဆိုတော့ဒီ data ပေါ့နော် data တွေကဒီသံကောင်စင်း data ကိုပြန်သုံးချတယ်ဒါမသိဘူးအဲ့ဒီ data နဲ့ပြန်သုံးချပြီးတော့အဲ့ဒီ offline ဖြစ်နေတဲ့ data ကိုသူတို့က online ကိုအယူရွှေ့ရတယ်ကျွန်တော် online ပေါ်မှာစစ်သေးလို့ရသူတို့ကဒီ offline မှာအနေနဲ့ဒီကျွန်တော်ဒီရောက်ကရောင်းမှာစစ်လို့ရအောင်သူကလောက်ပြီးတယ်နောက်တစ်ခုကကျွန်တော်ဒီ online ပေါ်ကနေစစ်လို့ရအောင်ဆိုပြီးတော့ဒီ online ပေါ်မှာကိုယ့်ရဲ့ magazine ပါမှာပါစစ်လို့ရမယ် site ကိုသူတို့လောက်ပြီးတယ်ဗျအဲ့လုပ်ပြီးတဲ့အခါမှာအားနည်းချက်တခုချက်သွားတယ်ဗျကိုယ့်ရဲ့အမည်က website မှာမပါဘူးအပြင်မှာကြည့်ရင်ပါတယ်အချို့ကကျတော့အပြင်မှာကြည့်ရင်မပါဘူးအဲ့ website ပေါ်မှာကြည့်မှပါမယ်အဲ့လိုမျိုးဖြစ်သွားတာကတော်တော်များနေတာအဲ့လိုမျိုး data mine ဖြစ်သွားတဲ့အခါမှာကျတော့ဒါနဲ့ပတ်သက်လို့ဘယ်သူ account တွေပဲဖြစ်တယ်ဆိုတာ
ဟုတ်ဒီနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံသားတွေဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးအသိပညာကျွေးလာအောင်သူတို့ဘက်ကပံ့ပိုးမှုရောအပိုင်းရောနည်းနည်းပြောပြပေးပါ
ဟုတ်အဓိကတော့ဒီ UEC ကိုထောက်ပံ့တာမျိုးရှိတယ်ပြီးတော့ဒီ NGO အဖွဲ့အစည်းတွေပေါ့နော် UEC ကနေနေပြီးတော့ရလာတဲ့ API ကိုအသုံးချပြီးတော့ application တွေကိုလုပ်နေတဲ့ NGO တွေပြီးတော့ company တွေကိုဒီထောက်ပံ့တာမျိုးလည်းရှိသလိုဒီတန်ရုံးတွေကနေနေပြီးတော့လည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေ့လာစောင့်ကြည့်ဖို့အတွက်ဒီဟိုပါ knowledge sharing လုပ်တဲ့ talk တွေပါတွေကိုလည်းလောက်တာတွေ့တာလေတန်ရုံးတွေတင်မကပဲနဲ့ဒီဟို democracy အတွင်းကုပြောင်းရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားနေတဲ့ NGO အဖွဲ့အစည်းချက်ကြတဲ့မနေ့ကလည်းအဲ့ဒီတွေမှာရှိတဲ့ NGO နဲ့ပူးပေါင်းပြီးတော့လှုပ်တာရှိတယ်လို့သူတို့ကိုယ်တိုင်တိကျဝင်လှုပ်တာမျိုးလည်းရှိတယ်ကြဟုတ
်ဒီဟာကရွေးကောက်ပွဲကော်မရှင်ရဲ့နောက်နိုင်ငံတကာကရွေးကောက်ပွဲနဲ့ပတ်သက်ပြီးပံ့ပိုးတဲ့အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်ပေါ့နောက်ကိုယ်တိုင်ဒီမြန်မာနိုင်ငံကဤပညာရှင်တွေအနေနဲ့ရောဘာတွေလုပ်နေကြပါလဲဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့
အခြားသောလူငယ်ပိုင်းတွေနဲ့ကြည့်မယ်ဆိုရင်ဘယ်ရောက်တခုထူးထူးခြားခြားဒီရပိုင်းမှာအောင်မြင်ပါအောင်ဆိုတော့ profile picture တွေကိုဒီ NLD အလံ background အရာပြောင်းတာလေအဲ့ဒါအောင်မြင်သွားတယ်ကြာဒီ ဟိုရက်ပိုင်းတည်းမှာပဲဆယ်ရက်လောက်တည်းမှာကိုပဲယူစားပေါင်းတသိန်းခွဲကျော်ပါတယ်တသိန်းခွဲကျော်ရတဲ့ထဲမှာဒီဟို95ရံကျော်တော့ကဒီ NND အလံကိုပြောင်းရတယ်အဲဒီကြားဖြူတို့ရခိုင်တုတ်တက်ရေးပါတီ USDP တို့လေအဲဒီကိုပြောင်းချတယ်ပေါ့နော်အဲဒီ application ကိုလောက်တဲ့သူကသူအလိုက်လို့ခေါ်တဲ့ဒီသူတို့အဖွဲ့ကလည်းပေးရတဲ့အမည်အရန်ကောင်းနေတယ် Apple Touch Apple Touch နဲ့နေပြီးတော့အဲဒီ application ကိုသူကဘယ် domain နဲ့လောက်လို့ဆိုတော့ဒီဟိုဘာနဲ့လောက်တယ်ချပါတီ .io နဲ့လောက်တယ်ဗျအဲ့တော့အဲ့ဒါကလည်းလူသုံးများပါတယ်ဗျာ။အဲ့တော့ဒီနီးပညာဖတ်တာတွေနေပြီးတော့ကြည့်ရမယ်ဆိုအဲ့လိုမျိုးအပြောင်းလဲတော့ရှိရကြ။ပြီးတော့နောက်ထပ်သတင်းတစ်ခုလူငယ်တွေနေနဲ့သိလာတာဗောနော်။ကျွန်တော်ဒီစိတ်ကကျွန်တော်ချုပ်တင်မဲပေးတဲ့အခါမှာချုပ်တင်မဲကိုလင်းလင်းမရှိအောင်ကမ်ပိန်းပါလုပ်တယ်ဆိုတော့ကိုဘယ်ပါတီကိုမဲပေးခဲ့တယ်ဆိုတော့ကိုရဲ့ Facebook ပေါ်မှာတရားဝင်ကြေညာတဲ့ဟာကိုလောက်တယ်ဗောနော်။အဲ့လိုမျိုးလောက်တဲ့အချိန်အဖြစ်အချိန်ကြာရင်စိတ်မှာမဲပေးတဲ့အများစုကဘသူကိုတစ်ပါတယ်ဆိုတော့မာရွေးခြင်းမရှိအောင်စစ်စစ်လောက်လောက်နဲ့ Facebook ကိုတုံးချပြီးတော့မဲပေးတဲ့အဖွဲ့ကိုသိအောင်ဆိုပြီးတော့လောက်တယ်ဗောနော်။ပြီးတော့ကျွန်တော်ဒီမြန်မာပြည်မှာကိုလည်းအခုအဲ့လိုမျိုးလောက်ဖို့တက်ကိုဒီ application တစ်ခုရှိတယ်ဗျာဒီ mail app ဆိုတဲ့ mail app တစ်သက်တစ်ခုရှိတယ်အဲ့ဒီ mail app ကနေနေဘယ်ပါတီကို mail ပေးခဲ့တယ်ဆိုတာကိုသူတစ်ခုနေနေလောက်ထားလို့ရအောင်အကြောင်းမျိုးကြောင့်မို့ in case ပေါ့နော်တကယ်တမ်းကြည့်တဲ့အခါမှာကိုတို့ခဏလို့မဟုတ်ဘူးဆိုရင်ပေါ့ဒီ online ပေါ်ကဒီ application တစ်ခုမှာကြည့်လိုက်မယ်ဆိုရင်အဖြေတစ်ခုနဲ့ပြန်ပြီးတော့တိုက်ဆိုင်ကြည့်ကြည့်လို့ရမလားပေါ့နော်အဲ့လိုမျိုးလည်းလုပ်နေရတော့ရှိရကြဆိုလို့ရအရန်ကွာပါရအရင်ရွေးကောက်ပွဲတွေနဲ့ရှင်းလိုက်မယ်ဆိုရင်ဒီခက်ဒီခါကကျွန်တော်ကြီးကိုတိုးတက်ကြောင်းလဲလာကြအဓိကတော့ဒီနီးပညာရဲ့ထောက်ပံ့မှုကြောင့်မို့လူတွေကမျက်စိဝင်နားပွင့်နေဖြစ်လာတယ်ပြီးတော့ပြောရဲဆိုရဲလည်းဖြစ်လာတယ်အသစ်တွေကလည်းဒီ online ကနေ campaign တွေတော်တော်လောက်လာတယ်ပြီးတော့ဒီ party ကိုယ်တိုင်တွေကလည်းလောက်လာတယ်လို့ party တွေကိုသဘောကျနေတတ်တဲ့သူတွေကလည်းစီးတန်းလောက်လာတယ်ကြဥမာကြောင်းလဲဖို့အချိန်တန်ပြီးဆိုတဲ့ page လိုမျိုးပြီးတော့ both for energy ဆိုတဲ့ page လိုမျိုးတွေကိုကိုယ်စိတ်ကိုခံပြီးတော့ Facebook ပေါ်မှာ sponsor post လုပ်နေတဲ့ဖွဲ့စည်းတွေလည်းရှိလာပြီးပြီးတော့ဒီအချို့မှလောင်းတွေကလည်းသူရဲ့ Facebook personal account တွေကနေရော Facebook page တွေကနေရောသူတို့ရဲ့ဒီလက်ဆောင်ချက်တွေကိုတင်လာပြီးပေါ့နော် activity တွေအဲ့တော့ဒီ Facebook ရှိတာအချင်းကတော်တော်ကြီးကိုဒီကျွန်တော်ရေးောက်ဝဲတော့ကို information တွေကို update တွေစတင်နိုင်နေကြဒီဒီပညာရှင်တွေဖက်ကနေကလည်း Facebook user တွေအပေါ်မှာပဲ focus ထားပြီးတော့ဒီ application လောက်တာဒီ update တင်တာတို့တော့လောက်လာတယ်က
ြ Digital Kiwi Company က computer ပညာရှင်ကိုအောင်ခမ်းမြတ်ပြောကြားခြင်းတယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တော့ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆိုင်ကဏ္ဍတွေကို VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံဖိုင်နဲ့တကွနားဆင်ကြည့်ရှုနိုင်ကြပါတယ်။ VOE ကိုစာရိုက်ကနေဆက်သွယ်လို့ရတဲ့ဆိုရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှ855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်လို့သူတွေအတွက်တော့1-232-382-5554ကိုခေါ်ဆိုနိုင်ပါတယ်ရှင်။အခုတောက်ကြနေညာပဲအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်။
စီရဲနိုင်ငံနိုင်ငံရေးအတွက်နိုင်ငံပေါင်း18နိုင်ငံကတန်တမန်နေအပြင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU ကိုယ်စားလှယ်တွေဩစတြေးလျနိုင်ငံ VN မြို့မှာစတင်ဆွေးနွေးနေပါတယ်ပထမဆုံးအကြိမ်နိုင်ငံဆောင်ဆွေးနွေးပွဲမှာတော့စီရဲသမ္မတဘာရှာအာဆတ်ကိုအားပေးထောက်ခံနေတဲ့ရုရှားနဲ့အီရန်နိုင်ငံတို့လည်းတက်ရောက်ခဲ့ကြတာပါအချိန်နှဲမှာပဲစီရဲနိုင်ငံမြို့တော်အနီးကသဘောတူထိန်းချုပ်ရဲရနေမြေကလူစီကားရနေရာတစ်ခုကိုအစိုးရတပ်တွေကမစ်ဆိုင်းတုံးနေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒီကနေ့မှာပဲလူ40ထက်မနည်းသေဆုံးသွားတဲ့အကြောင်းစီရဲရေးစောင့်ကြည့်ခဲ့ကတ်သူတွေကပြောပါတယ်ဒမတ်စကတ်မြို့တော်ရှေ့မြောက်ဘက်ကဒိုမာရက်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းနောက်ထပ်လူတရာလောက်ဒဏ်ရာရခဲ့တယ်လို့လည်းဗြိတိန်ခြေဆိုင်စီရဲလူခွင့်စောင့်ကြည့်လှုပ်ရှားမှုဖွဲ့ကပြောဆိုခဲ့တာပါဂျေရုဆလင်မှာအစ္စရေးဘာသာရေးကျောင်းသားတို့ကိုဒီကနေ့မှာပဲဒါနဲ့တိုက်ခတ်ခဲ့တဲ့ပါလက်စတိုင်းတူကိုလွန်ကျွေးတပ်ဖွဲ့တွေကပစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရရှိသွားပါတယ်ရှိဂျေရုဆလင်ကဘူရာယုံတစ်ခုအနီးတက်ခတ်မှုဖြစ်ပွားခဲ့ပြီးမှတော့ရဲတပ်ဖွဲ့ဝင်အများပြားလည်းလွန်ကျွေးရေးအတွက်ကင်းလဲခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုယ်စားလှောင်တူးဖြစ်တဲ့ဦးနိုင်ငံလင်းနဲ့ပါတီဝင်တို့ရန်ကုန်တိုင်းတာကူတာမြို့နယ်မှာမဲဆွယ်စည်းရုံးဆင်းနေချိန်မှာနေ့ကဓာတ်နဲ့ခုတ်တက်ခတ်ခံရတဲ့ပတ်သက်လို့နိုင်ငံရေးပါတီနဲ့တက်ကြွလှုပ်ရှားသူတွေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။မြန်မာပြည်ကြေးဝန်ကြီးဌာနကတော့အခုဖြစ်ရတာကိုယ်ရဆိုင်မှာစကားများရန်ဖြစ်ရကနေအကြမ်းဖက်တဲ့အခြေအနေကိုရောက်ခဲ့တာဖြစ်ပြီးဒီဖြစ်ရာရွေးကောက်ပွဲပါတီစည်းဝင်းနဲ့ဆက်နွယ်တဲ့တက်ခိုင်းမှုမဟုတ်တဲ့အကြောင်းနဲ့ပြစ်မှုကျူးလွန်သူတွေဖြစ်တန်လျက်ရှိသူတွေကိုလည်းထိမ့်သိမ့်ထားတဲ့အကြောင်းဒီကနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်
တောက်ကြနေအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကရှားပေါင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျွန်နာကမင်းဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တောက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.